Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ် January 8ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ Line Meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ဒီရန်ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံတဲ့သတင်းနဲ့အတူဒီမိုကရေစီကိုအခုခံကာကွယ်ဖို့အမေရိကန်နိုင်ငံသားတွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းတဲ့သတင်းနဲ့ကာဇစ်စတန်မှာဆန္ဒပြသူတွေကိုလူမျိုးတက်ဖွဲ့တွေကြိုတင်သတိမပေးဘဲပြစ်ခတ်ဖို့အမိန့်ပေးထားတယ်လို့သမ္မတကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဒီကနေ့ January 8ရက်နေ့မနက်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာနေကင်းမိုက်မှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်အဓိကဘာတွေများဆွေးနွေးခဲ့ပါသလဲ
ဒီဘက်ဆန်ကိုလောက်တဲ့နေရာမှာကျွန်တော်အခေါ်တစ်ခါကကောက်တာကိုဆောင်ရှားဖို့ကိစ္စတော့စီဝါရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုများဆက်လက်ဆောင်ရွက်ကိစ္စခဏပေါင်းလုံးပါပါတယ်
ဘုဇောမင်းထမရှင်ဒီသတင်းနောက်ပိုင်းအပြည့်ဆုံးနားဆင်ရပါမယ်။ရိုက်ခေါ်မြို့ထဲမှာတော့လက်နက်ကြီးကြလို့အရက်သား2ဦးသေဆုံးပြီးတော့4ဦးဒဏ်ရာရပါတယ်။ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပါတယ်။နောက်ဒီကနေ့မှာပဲစစ်ကောင်စီကနေဒေါ်စန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အကြမ်းဖက်လိုက်စားမှု9မှုတွေက3မှုကိုနေပြီးတော့အထူးတရားရုံးမှာစစ်ဆေးပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်လုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာနေပြည်တော်ကိုဒီကနေ့ရောက်လာပြီးစစ်ကောင်စီကခံထားတဲ့နိုင်ငံရေးဝန်ကြီးဦးနောက်မောင်လင်ကလေးစိတ်မှကြိုဆိုခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံတဲ့တဲ့ရင်ကိုစစ်ကောင်စီဘက်ရုပ်တံတဲ့ရင်တွေကထုတ်လွှင့်သွားပါတယ်။ရောက်အောင်ချင်းမှာပဲဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုကိုဗစ် -19 ဆန်ရာကာကွယ်ရေးပစ္စည်းတွေလှူဒါန်းခဲ့တယ်လို့စစ်ကောင်စီကတဲ့ရင်ထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိတ်ကြားချက်အရအလူသဘောခီးစဉ်လာရောက်တာဖြစ်ပြီးနိုင်ငံဆက်ဆံရေးဆိုင်ရာနဲ့အာဆီယံအပါအဝင်ဒေသဆိုင်ရာဂျူဒူကိစ္စရပ်တွေကိုဆွေးနွေးမယ်လို့စစ်ကောင်စီကကြော်တပရီနေ့မှာသတင်းထုတ်ပြန်ထားပါတယ်။အရေးထုတ်ပြန်ချက်အရဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်လာရောက်တာဖြစ်ပြီးအာဆီယံဥက္ကဋ္ဌအနေနဲ့လာရောက်တဲ့သဘောမဟုတ်ပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကတည်းကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံကိုလာရောက်တဲ့ပထမဆုံးပြည်ပအကြီးအကဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကိုမြန်မာနိုင်ငံတွင်းမှာကန့်ကွက်တာတွေရှိပြီးဒီနေ့မှဆိုရင်ရန်ကုန်တိုင်းစကိုင်းတိုင်းကကလေးမျိုးနဲ့တပည့်ရင်မျိုးကချင်ပြည်နယ်ဖားကန်းမျိုးမန္တလေးမုံရွာနဲ့တနင်္သာရီစတဲ့ဒေသတွေမှာဝန်ကြီးချုပ်ဟွန်ဆန်ကိုကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်လူမှုအဖွဲ့အစည်းတွေ PP ဆိုင်ရာလူချင်းချမ်းသာကွင်းအဖွဲ့ AI လူ့အခွင့်အရေးစောင့်ကြည့်ရတာရေးအဖွဲ့ HRW လူ့အခွင့်အရေးဆိုင်ရာပါလီမန်လူ့တော်အများအဖွဲ့ APHR တို့လိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းဝေဖန်ကန့်ကွက်ထားကြပါတယ်။နှစ်ရက်ကြာခီးစဉ်နဲ့လာရောက်တဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာနိုင်ငံအေးချမ်းတည်ငြိမ်ရေးအတွက်တက်ဆိုင်သူအားလုံးထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့ခီးစဉ်မစခင်9ရက်နေ့ကတိုက်တွန်းပြောဆိုခဲ့ပါတယ်
။ American Congress လွှတ်တော်ကိုစီးနှင်းအကြမ်းဖက်ခဲ့တဲ့တနည်းပြည့်ခန္ဓာမှာသမ္မတဂျိုးဘိုင်ဒန်ကဒီမိုကရေစီစံတန်ဖိုးတွေမထိခိုက်အောင်ကာကွယ်ကြဖို့ပန်ကြားလိုက်ပါတယ်။သမ္မတဘိုင်ဒန်က
Are we going to be a nation that accepts political violence as a norm? Are we going to be a nationWe allow partisan election officials to overturn
ကျန်းဖတ်မှုကိုစံတစ်ခုအနေနဲ့လက်ခံတဲ့နိုင်ငံအဖြစ်ခံကြမလားပါတီဆွဲမကင်းတဲ့ရွေးကောက်ပွဲအရာရှိတွေကနေပြည်သူလူထုတရားဝင်ဆန္ဒကိုပြောင်းပြန်လှန်ပစ်တာမျိုးခွင့်ပြုတဲ့အတိုင်းပြည်အဖြစ်ခံမလားဆိုပြီးလွှတ်တော်မှာမနေ့ကမေကွန်းထုတ်ခဲ့တာပါပြီးခဲ့တဲ့သမ္မတရွေးကောက်ပွဲနိုင်ငံသမ္မတဘိုင်ဒန်ကိုမနစ်ဇန်နဝါရီ6ရက်တုန်းကလွှတ်တော်တဲ့တရားဝင်အတည်ပြုပေးမှာကိုကြိုးပမ်းဟန်တားတဲ့အနေနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေကရဲနဲ့အသားစီတွေကိုအင်အားသုံးဖြတ်ကျော်ပြီးလွှတ်တော်ကိုစီနင်းခဲ့ကြတာပါ။သမ္မတဘိုင်ဒန်ကဆက်ပြီးအမှန်တရားနဲ့အလင်းဆောင်တဲ့ဒီမိုကရေစီတိုင်းပြည်အဖြစ်ရှင်သန်သွားကြမလား။ဒါမှမဟုတ်လိင်ညာမှုအရေးမဲကြီးအောက်ကတိုင်းပြည်အဖြစ်ခံမလားလို့လည်းအာဏာရှင်စနစ်ကိုရည်ညွှန်းပြီးဆက်မေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်လွန်ခဲ့တဲ့တစ်နှစ်ကဒီအမေရိကန်ကအဖြစ်ပြကြောင်းဒီမိုကရေစီစနစ်ဟာကျဆင်းတော်မယ်လို့တရုတ်နဲ့ရုရှားအပြင်တခြားနိုင်ငံတွေကပါတိုက်ခိုက်တဲ့အထိကမ္ဘာတဝက်မှာအကြီးအကျယ်ထိခိုက်ခဲ့ရတယ်လို့သမ္မတဘိုင်ဒန်ကဝန်ခံထည့်ပြောခဲ့ပါတယ်။သမ္မတဘိုင်ဒန်ကပဲဒီနိုင်ငံခေါင်းဆောင်တွေကိုယ်တိုင်ကသူ့ကိုပြောလာတာကဒီမိုကရေစီဟာကြံ့ကြာလွန်းတယ်အ လင်းမြန်ပြောင်းလဲနေပြီးရှုပ်ထွေးများမြောင်တဲ့ဒီနေ့ကမ္ဘာကြီးရဲ့ရှစ်ဆက်နိုင်ဖို့လမ်းကြောင်းမှာဒီမိုကရေစီအောက်အမြင်မတူကွဲပြားတာတွေနဲ့ရပ်တန့်သွားစေနိုင်တယ်လို့ပါပြောလာတာကိုထုတ်ပြောခဲ့ပါသေးတယ်ခင်ဗျာ
။ကော်ဝေးဆိုင်ရာချင်းချောက်မှုတွေကိုတို့မြန်မာမှာပူပေါင်းဆောင်မှုလုပ်ကူစေရေးအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံအကြောင်းသုတေသနဆိုင်ရာသဘောတူညီချက်တရက်လက်မှတ်ရေးထိုးကြမယ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ဆိုနီဘလင်ကန်ကပြောပါတယ်။အတန်ထက်ငါးစားမြန်တဲ့ဒုံးကျည်ဆန်းသတ်မှုတွေနဲ့အာကာသအခြေခံလှုပ်ရှားမှုတွေကိုတုံ့ပြန်မှုဖြစ်ပါတယ်။လူညုံရေးရာပူပေါင်းဆောင်ရေးကိစ္စတွေအပါအဝင်တိုင်ဝမ်အရေးတင်မှမှုနဲ့မြောက်ကိုရီးယားဘက်ကဒုံးကျည်ပစ်ခတ်မှုတွေဆက်လုပ်နေခြင်းဂျပန်နိုင်ငံရဲ့ခန့်ကဏ္ဍနဲ့ပတ်သက်ပြီးနှစ်နိုင်ငံကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအွန်လိုင်းမှာတွေ့ဆုံဆွေးနွေးကြတာပါ။ဒေသတွင်းညီညွတ်ရေးနဲ့ဒီနေ့ရေးတွေ့ဂျပန်နိုင်ငံဘက်ကပူပြီးဆောင်ရွက်နိုင်စံရှိလာတဲ့အပေါ်အနာဂတ်လူညုံရေးဆိုင်ရာမာမေးဖြစ်လက်တွဲနိုင်ရေးအတွက်ဆွေးနွေးဖို့ကအထောက်အကူပြုတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။မြောက်ကိုရီးယားကအတန်ထက်ငါးစားမြန်တဲ့ဒုံးကျည်ဒီသတင်းပတ်တွင်ဆန်သက်ပစ်ခတ်ပြီးပြတ်မှတ်ကိုထိမှန်ခဲ့တဲ့အကြောင်းသတင်းထုတ်လွှင့်ခဲ့ပြီးတဲ့နောက်အခုလိုဂျပန်နဲ့အမေရိကန်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်
။ကဇက်စတန်နိုင်ငံသမ္မတကဆန္ဒပြသူတွေရပ်တန့်နိုင်ရေးကြိုတင်သတိမပေးဘဲပြစ်ဆက်ဖို့သူကိုယ်တိုင်အမိန့်ပေးခဲ့တယ်လို့အပြတ်ပြောလိုက်ပါတယ်။ကဇက်စတန်သမ္မတကဆမ်ဂျိုမတ်ထိုခါယက်ကရာဇဝတ်သားတွေနဲ့လူသက်သမားတွေလို့ဆန္ဒပြသူတွေကိုသမုတ်လိုက်ပြီးဒီလူတွေနဲ့ညှိနှိုင်းနေညံဖျင်းရကြမှာပေါ့လို့ဆိုကဒီနေ့ရုပ်မြင့်တန်ကြားကနေအခုလိုပြင်းပြင်းထန်ထန်ပြောလိုက်တာပါ။ဒါအပြင်နိုင်ငံတွင်းလုံခြုံရေးအတွက်ရုရှားငြိမ်းချမ်းထိန်းသိမ်းမှုတပ်တွေကိုယာယီနေတဲ့အကူအညီတောင်းထားပြီးတပ်ဖြန့်ထားတယ်လို့လည်းဆက်ရှင်းပြခဲ့ပါဗျ။ဒီမနက်မှာပဲအကြီးဆုံးမြို့ LMT မှာပနက်သန်တွေလည်းကြားခဲ့ရပါသေးတယ်။အာရှလေပိုင်းရှိဒီနိုင်ငံထဲမှာလောင်စာဆီစင်းလုံးခုန်တက်ခဲ့တာကြောင့်ဆန္ဒပြဝယ်တွေဖြစ်လာပြီးတပတ်ကြာမှကာဇက်စတန်သမ္မတကဖွဲ့စည်းပုံဥပဒေစိုးမိုးရေးကိုအခြေအပြန့်ပြန်ဖော်ဆောင်နိုင်ခဲ့ပြီလို့ဒီမနေ့ကြေညာချက်ထုတ်ခဲ့ပါသေးတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 15533ညာ 25kHz 11883ညာ 32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြညာပြည့်သတင်းတွေကိုဆက်ပြီးတွေ့ပြနေပါတယ်။ထိုင်းနိုင်ငံမှာ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအခြေတွေပိုများလာပြီးတဲ့နောက်ပြည်ပကဝင်လာသူတွေတီးခြားခွဲနေရေးသတ်မှတ်ချက်ကင်းလွတ်ခွင့်အစီအစဉ်ဆိုင်းငံ့ထားတာကိုတိုးချဲ့မှာဖြစ်တယ်လို့နောက်ထပ်ကန့်သတ်ချက်အသစ်တွေလည်းချမှတ်မယ်လို့ထိုင်းဆိုရာ COVID-19 ဆိုင်ရာလုပ်ငန်းအဖွဲ့ကဒီကနေ့ပြောပါတယ်။test and go လို့ခေါ်တဲ့ကိုဗစ်ရှိမရှိစစ်ဆေးပြီးမရှိဘူးဆိုရင်လိုရသွားလို့ရတဲ့အစီအစဉ်အတွက်ရှောက်လွှာအသစ်တွေကိုနောက်ထပ်ကြေညာချက်မထုတ်မချင်းအတည်ပြုဝေးမှာမဟုတ်ဘူးလို့ COVID-19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရသာဝီစင်ဝီစင်ယူတင်းကပြောပါတယ်ဒါပေမဲ့လက်ရှိရှောက်ထားမှုတွေကိုတော့တည်ကြခွင့်နေဖို့မလိုပဲဇန်နဝါရီလ15ရက်နေ့အထိဝင်ဝင်ပြုသွားမယ်လို့လည်းဆိုပါတယ်ဒါအပြင်ဗန်ကောက်မြို့တော်အပါအဝင်ပြည်နယ်ရှိခုမှာတနင်္ဂနွေနေ့ကစပြီးစားသောက်ဆိုင်တွေအနေနဲ့အရက်ဘီယာဝိုင်စတဲ့အဖျော်ရမကားတွေကိုည9နာရီအထိပဲရောင်းချရမယ်လို့ကန့်သတ်လိုက်ပါတယ်။ဒီကနေ့မှာနောက်ထပ်ကိုဗစ်ရောဂါကူးစက်သူပေါင်း 9,500 ကျော်ရှိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေထုတ်ပြန်တာကြောင့်ဒီဝေမာလာအစောပိုင်းတည်းကဆိုရင်အများဆုံးအရေအတွက်ဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့ကရှိခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများပါတယ်။ဒီတိုင်းဆက်သွားရင်ဒီလကူမှာတရက်ကိုကူးစက်သူ 3,000 အထိရောက်သွားနိုင်တယ်လို့ COVID-19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရသာဝီစင်းကပြောပါတယ်။
ထိုင်းနိုင်ငံမှာလိုပဲကိုဗစ်မျိုးကွဲအိုမီခရွန်ကြောင့်တကဘာလုံးကူးစက်မှုမြန်မာလာကတကဘာလုံးကူးစက်သူပေါင်းသန်း300ကျော်နဲ့သေဆုံးသူပေါင်း5000ကျော်လာပြီလို့ Johns Hopkins တက္ကသိုလ်မနေ့နောက်ဆုံးစာရင်းတွေကဆိုပါတယ်အမေရိကန်တနင်္ဂနွေနေ့မှာတင်ကူးစက်သူပေါင်း58သန်းနဲ့သေဆုံးသူ8သိန်းကျော်အဖြစ်တကဘာလုံးကူးစက်မှုနဲ့သေဆုံးမှုအများဆုံးဆက်ဖြစ်နေပါတယ်ဘရာဇီးလ်မှာတော့အိုမီခရွန်ကူးစက်မှုကြောင့်အသက်68နှစ်အရွယ်မျိုးသားတူပထမဆုံးဒီနေ့သေဆုံးခဲ့ပါတယ်သူကကာကွယ်ဆေးအပြည့်အဖြစ်အားဖြင့်ကာကွယ်ဆေးပါထိုးထားပေမဲ့ယောဂါအခန့်တွေကြောင့်ပါသေဆုံးရတာပါလို့ဖော်ပြထားပါတယ်ဘရာဇီးမှာအခုထိကိုဗစ်ကူးစက်သူပေါင်း22သန်းကျော်နဲ့သေဆုံးသူ6သန်းကျော်ရှိလာနေပါတယ်အခုလိုချိန်မှာဂျပန်နိုင်ငံအိုကီနာဝါပြည်နယ်မှာတော့ဒီနေ့ကိုဗစ်ကူးစက်သူ1400ကျော်လာနေပါတယ်ဩစတြေးလျနိုင်ငံကနယူးဆောက်ဝဲလ်စ်ပြည်နယ်မှာလည်း24နာရီတွင်ကူးစက်သူ38,000ရှိပြီးကာယောဂါစကားတွေကဆိုရင်တရက်ထက်စံချိန်တင်အများဆုံးပါလို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်ကနေဒါမှာလည်းမနစ်တရတဲ့ကိုဗစ်ကူးစက်သူ4,300ကျော်ပြီးစုစုပေါင်းကူးစက်သူ2,000ကျော်လာနေပါပြီ။ကျန်းမာရေးဝန်ထမ်းတွေပါကူးစက်နေပြီးအလုံးမဆင်းနိုင်ပဲဖြစ်နေပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်အစိုးရဌာနတွေကထုတ်ပြန်ထားတဲ့ကာဝေးဆိုင်ရာမူဝါဒတွေကနှစ်ခုအပေါ်ကန့်ကွက်လျှောက်ထားချက်တွေကိုတရားဝန်ချုပ်မှဒီကနေ့ကြားနာဖို့ရှိပါတယ်။ အဲ့ဒီမူဝါဒတွေဟာကိုဗစ် -19 ရေနိုင်ငံရဲ့တုံ့ပြန်လှုပ်ဆောင်မှုမှာအခေယာကြတယ်လို့အင်ဂျီယိုပြောခွင့်ရဂျန်စကီးကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုတရားဝန်ချုပ်မှကြားနာမယ်ကာကွယ်ဆိုင်ရာမဖြစ်မနေလက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုလုပ်ငန်းခွင့်ဘေးရန်ကင်းရေးနဲ့ကျန်းမာရေးစီမံခန့်ခွဲမှုဌာန OSHA နဲ့ Medicare နဲ့ Medicaid ဝန်ဆောင်မှုများဌာန CMS တို့ကထုတ်ပြန်ထားတာပါ။ OSHA ကထုတ်ပြန်ထားတဲ့မူဝါဒကြောင့်လူသမားတရားနဲ့အထက်ရှိတဲ့လုပ်ငန်းတွေမှာလူသမားတွေကိုဗစ်ကာကွယ်ဆေးအပြည့်ထိုးဖို့ဓမ္မမို့ယောဂါရှိမရှိသတင်းပတ်စင်စမ်းသပ်စစ်ဆေးဖို့အလို့ရှင်တွေကတာဝန်ယူရမှာဖြစ်ပါတယ်။ CMS ရဲ့မူဝါဒကတော့ Federal ဆိုးရွားစီကနေ Medicare နဲ့ Medicaid ရံမုံငွေတွေလက်ခံရယူထားတဲ့ကျန်းမာရေးစောင့်ရှောက်မှုဌာနတွေကလူသမားတွေဟာကာကွယ်ဆေးအပြည့်ထိုးကြရမှာဖြစ်ပြီးတကယ်ဆက်စစ်မှန်မှန်ဆွဲကင်ထားတဲ့ဘာသာရေးယုံကြည်ချက်အရကာကွယ်ဆေးမထိုးကျင်သူတွေအပါအဝင်ချွင်းချက်တချို့ကိုတော့ခွင့်ပြုထားပါတယ်။Republican Party ကဥဆောင်မှုရထားတဲ့ပြည်နယ်တွေနဲ့စီးပွားရေးနဲ့ဘာသာရေးဆိုင်ရာညွန်မောင်းအဖွဲ့အစည်းတွေကဒီမူဝါဒတွေရဲ့ကျေပြောလွန်းမှုနဲ့မဖြစ်မနေလိုက်နာလို့ဆောင်ရမှာကြောင့်ကွန်မြူနတီတွေနဲ့လူသမားတွေအပေါ်တယောင်မှုတွေနဲ့ပတ်သက်ပြီးတရားရုံးကျုပ်မှာကန့်ကွက်လျှောက်ထားခဲ့ကြတာဖြစ်ပါတယ်
။ကမ္ဘာနံပါတ်၁တင်းနစ်အကြောင်းမှာ Novak Djokovic ကို Australian နိုင်ငံဝင်ခွင့်ညှင်းပယ်ခဲ့တာအပေါ်သူ့ရဲ့ပြည်သက်တွေကဆန္ဒပြခဲ့ခြင်းမှာတံပြန်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဆာဗီယာတနစ်မှာချိုကိုဘစ်ကိုထိန်းသိမ်းထားတဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကထိန်းသိမ်းဟိုတယ်နားမှာမနေ့ကထောက်ခံဆန္ဒပြသူတွေပြခဲ့ချိန်မှာဒုက္ခသည်တွေကိုအလားတူထိန်းသိမ်းထားမှုအတွက်ဆန္ဒပြသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတာပါချိုကိုဘစ်ကဒီလကုန်ကျင်းပမယ့်ဩစတြေးလျ Open Tennis ပြိုင်ပွဲကိုဝင်ဖို့မဲလ်ဘုန်းမြို့ကိုဗိုလ်ထုနေညကရောက်လာခဲ့ပေမဲ့ကိုဗစ်ကာကွယ်ထောက်ထားမပြည့်စုံဘူးဆိုကာဩစတြေးလျအနာဘယ်နေကပြည်ဝင်ခွင့်ဗီဇာရုပ်သိမ်းထားပါတယ်တချိန်ထဲမှာဂျိုကိုဗစ်ကိုထားတဲ့မဲဘုံမျိုးကလုံချုံကြီးတင်းကျပ်တဲ့ဟိုတယ်မှာပဲအော်စတြေးလျမှာခွန်လုံးကွင်းတောက်ခံသူတွေနဲ့ဒုက္ခသည်တွေကိုလည်းနှစ်နှစ်ချီပြင်ပနဲ့ဆက်သွယ်ဖြတ်ထိမ့်သိမ်းထားတဲ့ပေါ်တုံ့ပြန်ဆန္ဒပြသူတွေကလည်းဂျိုကိုဗစ်ကိုတော့လက်မခံနိုင်ဘူးဒုက္ခသည်တွေကိုတော့လက်ခံနိုင်ပါတယ်လို့ဆန္ဒပြခဲ့ကြပါတယ်ခင
်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။ဒီကနေ့ဇန်နဝါရီလ9ရက်နေ့တောက်ကြနေ့မနက်ပိုင်းကနေပြည်တော်ကိုရောက်လာတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာနေကင်းမိုက်မှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။မြမအရေးအတွက်အာဆီယံနိုင်ငံတွေဘုံစုပေါင်းဖြည့်ရှင်းမှုစူးစမ်းနေချိန်မှာတဦးတည်းသဘောထားနဲ့ဖြည့်ရှင်းမှုစူးစမ်းတဲ့အတွက်အာဆီယံအဖွဲ့အတွက်ထိခိုက်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုရန်နိုင်ပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုဆွေးနွေးအဖြေရှာနိုင်ဖို့လာတဲ့ခီးစဉ်လို့ကမ္ဘောဒီးယားနိုင်ငံဘက်ကပြောထားတဲ့ခီးစဉ်အတွင်းနိုင်ငံစီးပွားရေးကိစ္စတွေကိုလည်းဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံစဉ်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။စီးပွားဆိုင်ရာလောက်တဲ့နေရာမှာကျွန်တော်အခေါ်နှစ်ခါကကောက်တာကိုရှောင်ရှားဖို့ကိစ္စတော့စီးပွားရေးဆိုင်ရာပူပေါင်းဆောင်ရွက်မှုများဆက်လက်ဆောင်ရွက်မယ့်ကိစ္စ။ခဏပေါင်းလုံးပါပါတ
ယ်။မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေမှုနဲ့အာဆီယံဥက္ကဋ္ဌရဲ့ထူးကိုယ်စားလှယ်နဲ့ကမ္ဘောဒီးယားနိုင်ငံကပါဝင်ကူညီနိုင်မဲ့အခြေအနေတွေအာဆီယံဘုံသဘောတူညီချက်၅ရက်နဲ့အညီမြန်မာနိုင်ငံကဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေကြားဘုံသဘောတူထားတဲ့အချက်၅ချက်ကိုမြန်မာစစ်ကောင်စီကလက်တွေ့အကောင်အထည်မဖော်သေးတဲ့အတွက်အာဆီယံအဖွဲ့တွေက Brunei, Singapore, Indonesia, Malaysia, Philippines စတဲ့နိုင်ငံတွေကစစ်ကောင်စီပေါ်ဝေဖန်ပြီးထိပ်သီးစည်းဝေးတွေကိုတောင်မဖိတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆုံးဖြတ်ခဲ့ကြတာပါဒီအချိန်မှာလက်တလောကမှအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်တဲ့အတွက်သူ့အနေနဲ့မြန်မာနိုင်ငံရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့မဟုတ်ဘဲသူ့ဆန္ဒအရသူ့နီးနဲ့သူဖြည့်ရှင်းဖို့လုပ်နေတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ဗဟုဖွဲ့ဝင်လည်းဖြစ်ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ကစစ်ပီရောကသုံးသပ်ပါတယ်အလုံးစုပေါင်းဆောင်ရွက်နေတဲ့အာဆီယံရဲ့အခမ်းအနားကိုခေါင်းဆောင်တယောက်အနေနဲ့မေးနေပုံရတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ခီးစင်နဲ့ပတ်သက်လို့ APHR ရဲ့သုံးသပ်ဆွေးနွေးပွဲမှာပြောကြားခဲ့တာပ
ါ Such activities would have a lot of implications for ASEAN as a whole namely its collective undertaking to help solve the Myanmar crisis
သူရဲ့လှုပ်ဆောင်မှုကအာဆီယံအသင်းကြီးတစ်ခုလုံးအပေါ်မှာကရရက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုအာဆီယံအနေနဲ့ပူးပေါင်းဖြည့်ရှင်းနိုင်ဖို့အားထုတ်မှုတွေအများကြီးဆုတ်ယုတ်သွားစေနိုင်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေမှာသဘောထားကွဲမှုတွေရှိနေတယ်ဆိုတာလည်းထင်ရှားစေပါတယ်။ဒါတွေမကပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးနိုင်ပြီးတော့လူခွင့်ရေးတွေပြန်လည်ရရှိနိုင်အောင်ကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒကိုလည်းရှော့တွက်ရာရောက်ပါတယ်။ဒါတွေမကပါဘူးသူရဲ့လောက်ကအာဆီယံအတိုင်းဝန်းကြီးရဲ့ဂုဏ်သိက္ခာနဲ့ယုံကြည်လေးစားခံရမှုကိုလည်းထိခိုက်စေပါတယ်။အထူးသဖြင့်အင်ဒိုပစိဖိတ်ဒေသ၊အာရှပစိဖိတ်ဒေသတွေမှာအာဆီယံရဲ့ရေးပါမှုကိုတော့မှထိခိုက်သွားနိုင်ပါတယ်။အရှိတောင်အာရှမှာအာဆီယံအဖွဲ့ရဲ့တိုးတက်မှုတွေအားလျော့သွားစေနိုင်ပါတယ်
။ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းသူတူဦးရဲ့ဆန္ဒမဟုတ်ပဲအာဆီယံမူပေါင်းတွေနဲ့အညီစုပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုကျန်တဲ့အာဆီယံ၈နိုင်ငံခေါင်းဆောင်တွေအနေနဲ့သူ့ကိုပြောကြားတင်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကစက်ပီရောင်းကပြောကြားခဲ့ပါတယ်။အခုလိုအာဆီယံလက်ကျဥက္ကဋ္ဌမြန်မာနိုင်ငံကိုသွားရောက်တဲ့အပေါ်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေကလူမှုအခြေပြုအဖွဲ့အစည်းတွေကလည်းကန့်ကွက်ထားကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုရောက်နေချိန်မှာပဲရန်ကုန်မန္တလေးစကိုင်းစတဲ့မြို့တွေမှာသူခီးစဉ်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။သူ့ရဲ့တပ်ပုံတွေကိုမီးရှို့ဆုတ်ဖြဲပြီးသူ့ရဲ့ခီးစဉ်ကိုသဘောမကျကြောင်းပြသခဲ့ကြပါတယ်။လူမှုကွန်ရက်တွေမှာလည်းဓာတ်ပုံလက်ဆင့်ကန်ဖြန့်ဝေတဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြတာပါ။ကမ္ဘောဒီးယားနိုင်ငံမှာလူခွင့်လှုပ်ရှားသူတွေနိုင်ငံရေးအတိုက်ခံတွေသတင်းသမားတွေကိုဝန်ကြီးချုပ်ဟွန်ဆန်အစိုးရကဖိနှိပ်ထားတာကိုထောက်ပြပြီးတော့သူဟာဒီမိုကရေစီကိုလိုလားသူမဟုတ်တဲ့အတွက်မြန်မာဒီမိုကရေစီရေးအတွက်အကျိုးရှိမှာမဟုတ်ဘူးလို့ကျောင်းသားသမဂ္ဂလှုပ်ရှားသူတွေကလည်းပြောပါတယ်မြန်မာနိုင်ငံမှာအာဏာရှင်ချုပ်ငြိမ်းသွားဖို့နီလန်ပေါင်းစုံနဲ့လှုပ်ရှားသွားမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟုလုံးမှုဆောင်တဦးက VOA ကိုပြောပါတယ်ပညာရေးဝန်ထမ်းအနေနဲ့ကျောင်းသားသမဂ္ဂအဖွဲ့အစည်း260ကျော်ကလည်းသူ့ရဲ့အာဏာရှင်စံတဲ့အပြုအမူလုပ်ရက်တွေကိုရှုတ်ချပြီးဒီခီးစဉ်ကိုလည်းကန့်ကွက်ကြောင်းစူပေါင်းသဘောထားကိုပြီးခဲ့တဲ့ရက်ကထုတ်ပြန်ခဲ့တာပါနိုင်ငံရေးလှုပ်ရှားသူမတ်တင်စာရှွန်းလက်ရီကတော့မစ္စတာဟွန်ဆန်ရဲ့လုပ်ရက်ဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်တော့မှာမဟုတ်သလိုပြည်သူကိုစော်ကားတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့ VOA ကိုပြောပါတယ်
အာဆီယံခေါင်းဆောင်တွေသဘောတူချမှတ်ခဲ့တဲ့မိနစ်ကဒီတင်ညာချက်ပေါ့နော်ဒီစစ်ကောင်စီခေါင်းဆောင်ကိုအာဆီယံမှာဒီဒါပြစ်ပယ်လိုက်တဲ့လှုပ်ရက်ဒီလှုပ်ရက်ကိုဒီဟွန်ဆန်ကဒီအာနာရှင်အချင်းချင်းရိုင်းပင်းကူညီတဲ့သဘောမျိုးနဲ့ပြန်ပြီးအဖက်လုတ်တယ်ဆိုတဲ့ကိစ္စရက်ဒီဒီအာဆီယံကိုနှစ်ပိုင်းကွဲစင်နိုင်တဲ့အဆင့်ထိကိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်ဒါအပြင်အာနာရှင်တွေကအချင်းချင်းရိုင်းပင်းနေကြတာကိုကျွန်တော်တို့ပြည်သူတွေသိဖို့လိုတယ်ဆိုတော့အာနာရှင်တွေအချင်းချင်းရိုင်းပင်းတို့ကျွန်တော်တို့ပြည်သူတွေကလည်းအချင်းချင်းတွဲစီညီညွတ်မှုရှိအောင်ရှိဖို့လိုပါတယ်ကျွန်တော်တို့ကမ္ဘောဒီးယားပြည်သူတွေနှစ်ပေါင်းများစွာဟွန်ဆန်ရဲ့ဒီဖိနှိပ်မှုတွေကိုနှစ်ပေါင်းများစွာကြံ့ကြံ့ခံရက်တည်ခဲ့တယ်ဆိုတော့ကမ္ဘောဒီးယားပြည်သူတွေနဲ့အတူကျွန်တော်တို့ပြည်မြန်မာပြည်သူရက်တီကိုလိုအပ်ပါ
ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးမဖြစ်အောင်အခုခီးစဉ်ထဲမှာဦးစားပေးလှုပ်သွားမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကခီးစဉ်မတိုင်ခင်သတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အစမှာကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာကွယ်ရေးပစ္စည်းတွေကိုလူဒန်းခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်အကြောင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းဒေသတွေဘက်ကတိုက်ပွဲအခြေအနေတွေသတင်းကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ကယားပြည်နယ်လွိုက်ကော်မြို့ကရက်ွက်တချို့အပေါ်မှာလက်နက်ကြီးကြီးကျလို့အရက်သားပြည်သူ2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။လွိုက်ကော်မြို့ရဲ့တချို့နေရာတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကြားဒီကနေ့ဆက်ပြီးတိုက်ပွဲဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြားမှာလည်းပြည်သူတချို့ပိတ်မိနေပါတယ်။တနေ့ထက်တနေ့တိုက်ပွဲအခြေအနေပိုဆိုးလာလို့ပြေးစရာမြေမရှိဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ပြည်ဆောင်ရန်ကုန်ကလာတဲ့တရင်မက်ခွာညူပြောပြပေးပါရှင်။
ကယားပြည်နယ်လွိုက်ကော်မြို့ကပန်ကန်းရက်ွက်နဲ့မိုင်းလုံးရက်ွက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီနေ့ဇန်နဝါရီလ9ရက်တောက်ကြနေ့မနေ့ပိုင်းမှာလည်းမိုင်းလုံးရက်ွက်ဖက်ကိုစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သားဒေသခံ2ဦးသေဆုံးပြီး4ဦးဒဏ်ရာရသွားပါတယ်။လက်နက်ကြီးကြတဲ့နေရာတွေမှာဒီကနေ့တိုက်ပွဲမရှိသလိုပြည်သူကာကွယ်ရေးအဖွဲ့တွေလည်းရှိမနေတဲ့အချိန်စစ်တပ်ဘက်ကပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းပန်ကန်းရက်ွက်ကနေဘေးလွတ်ရာကိုထွက်ပြေးလာရတဲ့ဒေသခံတဦးကပြောပြပါဗျ
။လက်နက်ကြီးစတိုက်ချီတယ်ဖြစ်လို့တော့တမနဲ့မနဲ့ခုနှစ်နိုင်ရနေဟော၁၂နိုင်ထိလေ။စနစ်ခွဲခဏလေးပဲညင်ပြီး၅မိနစ်လောက်ပဲတည့်ရတော့ပြန်ချီပါတယ်လက်နက်ကြီးက။လက်နက်ကြီးကတော့ဘယ်54တက်ဖက်လာမှတစ်ဖက်တည်းပြည့်အမျိုးလေးမရတဲ့ရက်ွက်ကြမှာပစ်အရိုးမရှိဘူးပဲမှာဟောမိုင်လုံးမှာတော့မိသားစုသူရတန်ရရတယ်မိသားစု၅ယောက်သူတက်ကတယောက်တော့တည်တယ်နော်ဒီဦးက တရားရထားတယ်ပြောတာပဲအိမ်ထဲမှာပဲနေလဲဖြစ်တယ်လို့အဲ့လို
ရက်ွက်နေပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြပြီးအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ပြောပါတယ်မနေ့ကတည်းကပြစ်ခတ်နေတဲ့လက်နက်ကြီးကြီးကြားလို့လူနေအိမ်တွေလည်းပျက်စီးသွားပါတယ်စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးနဲ့ဇက်တိုက်ပြစ်ခတ်နေလို့ရက်ွက်ထဲပိတ်မိနေတဲ့ဒေသခံတွေကိုကယင်းဤအမျိုးသားများကာကွယ်ရေးတပ် KNDF တပ်ဖွဲ့တွေကဲထုတ်ပေးနေတယ်လို့ KNDF တာဝန်ရှိသူတူကပြောပါတယ
်။လက်နက်ကြီးကကြတဲ့ဒီဘန်ကန်ရဲ့ဒီရွာသားရှင်နဲ့ကြောတပ်ဖွဲ့တွေနည်းနည်းရှိတယ်ဒီမဲ့တော့မင်းကြီးကဟုတ်တယ်အဒီနာတော့ဝိုင်းမှာဖြစ်တယ်။ဒီလိုမင်းကြီးကနဲ့ဒီမျက်စိပေါင်းတာအခုအိမ်၁၄လုံးပေါ့နော်အဲ့ဒါကြောလုံးရှိ။တော့သူရတာနှစ်ယောက်လဲဆုံးသွားပြီပေါ့လေဒီနေကြည့်စစ်ကောင်စီလက်နက်ကြီးပြေတော့ဒီအိမ်ပေါ်မှာကြာလာအဲ့ဒါ fucking တယောက်ရဲ့နောက်မတက်ကြီးကပွားတယောက်ရဲ့ပေါ့နော်အဲ့နောက်ဆုံးတော့ပြီအခုတော့လူထုတွေစိုက်ပွဲတွေကြာမှပြင်းမိနေတယ်အဲ့ဒါတထုပ်ဖို့ဝိုင်းကြိုးစားနေကြတယ်ဒီမှာတော့ဟုတ်
တိုက်ပွဲချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကြားပြည်နယ်ထဲမှာတနေ့တဲ့တနေ့အခြေအနေပုံမှုဆိုးရွားလာနေပြီးတိုက်ပွဲနဲ့လက်နက်ကြီးတွေကြောင့်ပြေးစရာမြေမရှိဖြစ်နေရတယ်လို့နောက်ထပ်ဒေသခံတအူကပြောပါတယ်
တနေ့တဲ့တနေ့ကိုတော့ကိုစိုးနေတဲ့ထဲပါတယ်ပေါ့နော်ကျမတို့တွေဘေးလမ်းမရှိဘူးဘေးပေါက်မရှိဘူးအဲ့လိုဖြစ်နေတယ်ကိုပြည်နယ်ကိုဆောင်ခွာပြီးတွားမှပဲလွတ်တော့မယ်ဆိုတဲ့ပုံစံမျိုးလေနော်ဆိုတော့ဒါမဲ့တော်တော်များများကလည်းကိုပြည်နယ်ယူဆောင်ခွာပြီးတော့လည်းကိုအယူဆောင်တော့မတွားနိုင်ကြဘူးလေအခုလည်းဖြစ်နေတယ်ဒီလိုကောမှာကုန်းတော်ပြေးမှဆိုပြေးစရာမြင့်မရှိတော့ဘူးကျမတို့ရွာဖက်မှာကြောက်လည်းမကောင်းဘူးအထင်ကြီးဖြစ်မယ်ဆိုတဲ့မျိုးတွေလည်းရှိထားတယ်ပြောပြထားတော့ကိုတော့မတော်မနေရဆိုလည်းဖြစ်တော့ပါနော်ကုန်းတော်မှာကုန်းတော်နဲ့ညီညီနားဆိုတော့လူပြောမလဲတော့ကိုစိုးလာတယ
် General 6ရက်နေ့တရက်ထဲမှာတွင်လွိုက်ကော်မြို့နယ်ကယန်းသာယာကျေးရွာလွိုက်ကော်မြို့တွေကမိုင်းလုံရက်ွက်နဲ့ဒီမော့ဆူးမြို့နယ်ဒေါ်ပိုးစီနဲ့6မိုင်ကျေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တိုက်ပွဲတွေအတွင်းဒေါ်ပိုးစီ6မိုင်ကျေးရွာဘက်မှာနေအိမ်14လုံးလောက်ဖျက်ဆီးခံရတယ်လို့ဒေသခံတွေနဲ့ KNDF ကပြောပါတယ်စစ်ကောင်စီတပ်တွေဟာတောင်ကြီးပင်လောင်းဘက်ကနေကြားပြည်နယ်ဘက်ကိုဒီကနေ့လဲစစ်ကား14စီးလောက်နဲ့အင်အားထပ်မံဖြစ်တင်နေတယ်လို့ KNDF ကပြောပါတယ်တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့မလိုအပ်ဘဲခရီးမထွက်ကြဖို့ကိုလည်း KNDF ကသတိပေးထားပါတယ်ရှင
်ကြားပြည်နယ်လွိုက်ကော်မြို့ကအခြေအနေမခွန်ညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းမတူပီဘက်ကအခြေအနေကိုတင်ဆက်ပေးကြပါတယ်ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတို့ကြားမှာကြာသာပတေးနေ့မနက်ပိုင်းကလေးကနေစလို့ဒီကနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါဗျ။ကီလုံနဲ့လုံလောရွာရဲ့ကြားမှာရှိဖြစ်နေတဲ့တိုက်ပွဲမှာတော့ရွာသား9ယောက်ဖမ်းဆီးခံရပါတယ်။အဲ့ဖမ်းခံထားရတဲ့သူတွေသတင်းအစအနမရတော့ဘဲနဲ့ပျောက်သွားတာမျိုးတွေလည်းဖြစ်နေတဲ့အတွက်စိုးရိမ်နေလို့ချင်းလူအခွေအဖွဲ့ကပြောပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်မတူပီကသတင်းအပြည့်အစုံကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။မတူပီမြို့နယ်ထဲမှာဇန်နဝါရီ6ရက်ကြာသပတေးနေ့မနက်ပိုင်းတည်းကစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ပူးပေါင်းဖွဲ့တွေဒီနေ့ဇန်နဝါရီ9ရက်နေ့အထိတိုက်ပွဲဖြစ်နေပါတယ်။ကီလုံးနဲ့လုံလောရွာကြားမှာဖြစ်နေတဲ့ဒီတိုက်ပွဲတွေမှာ CDF မတူပီ CDF ဇိုတွန်း CDF လောင်းတူစတဲ့အဖွဲ့တွေပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်။လောင်း
တူကျွန်တော်တို့ဒီစစ်ပူးပေါင်းမှုရှိတဲ့နည်းရတဲ့နေဆောင်နဲ့အခုဒီနေရာဖြစ်နေတယ်ဗျာ။ဒီလိုဖြစ်နေတယ်ဗျာ။အခုကျတော့ CDF မတူပါဘူး CDF ရုပ်တုံပါတယ် CDF လောက်ကြည့်ရတော့ဒီပူပေါင်းအဖွဲ့ပေါ်တော့ပူပေါင်းပေါ်နဲ့ဆက်ဆက်ဆက်နဲ့ဒီလိုသွားနေတာဆိုရင်ကျွန်တော်တို့နောက်ဆက်တဲ့အချိန်ဒီတော့ CDF တွေရရတာလေးဆိုလို့တကယ်ဒီလိုပြနေလို့ပါခင်ဗ
ျဒါအပြင်မတူပီဟာကာလမ်းမဝဲဘက်မှာရှိတဲ့ကီလုံးနဲ့လုံလောရွာကြားကိုစစ်ကောင်စီတပ်ဘက်ကအင်အား150ကျော်နဲ့စစ်ကြောင်း2ကျောင်းနဲ့ထိုးစစ်ဆင်လာတဲ့အတွက်အခုလိုချင်းကာကွယ်တပ်ဖွဲ့တွေပူပေါင်းပြီးခုခံနေကြရတယ်လို့ပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့ကီလုံးနဲ့လုံလောကျေးရွာဟာမတူပီမြို့နယ်မိုင်20လောက်ကွာမှာရှိတာပါမနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကနေကီလုံးမှလုံလောရွာကိုခီးသွားနေတဲ့ပြည်သူခုနှစ်ဦးကိုစစ်တပ်ကဖမ်းသွားတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်မနေ့ကအဲ့ဒီလောက်ပေါ့နော်ကျွန်တော်တိုက်ပွဲဖြစ်နေတဲ့အချိန်ဒီမှာပေါ့ကီလုံးကလည်းလုံလောရွာသွားတဲ့ဒီတော်လာလိုက်တဲ့အချိန်မှာဆက်ဆက်ဆက်ဆက်ဖမ်းသွားတယ်ပေါ့နော်စစ်ကောင်စီကဦးလိုကျွန်တော်ထင်ရတယ်ခင်ဗျသူကလည်းလည်းကျိုးစက်တဲ့အပြင်မှာလည်းရှိတယ်လို့ပြောတယ်။သူကဒီလူသားတိုင်းပေါ့နော်။လူသားတိုင်းအနေနဲ့သူတွေနဲ့ကျွန်တော်တွေ့ရတာလည်းခင
်ဗျ။ဒါပေမဲ့လူသားတိုင်းဖြစ်သုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ VOA ကိုအခုလိုပြောပါတယ်
။သူတို့ကပြောမြဆွဆွနေရပါဗျာ။
ကျမလို့အနေနဲ့လောက်ဆရာအကြောင်းကြည့်ပါဦး PDF အနေနဲ့ဒါပြည်သူလူထုကိုအကာအဝေးယူအရဝင်တဲ့လုံခြုံရေးတပ်ဖွဲ့တွေကိုချောင်းချောင်းပစ်ခတ်တာတွေကိုလုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်တာတော့အမှန်ဆိုတိုက်တာတော့အဲ့ဒါတွေလောက်ပြပါဗျာ
တချိန်ထဲမှာလက်နက်ကင်ဖွဲ့ချင်းချင်းတိုက်ပွဲကြဒေသခံရွာသားတွေကိုဖမ်းဆီးတာမှုပေါ်မှာသိုးရတဲ့လူခွင့်ချိုးဖောက်မှုလို့ချင်းလူခွင့်ရဲ့ဖွဲ့ဒုတိယမှုဆောင်ဒါရိုက်တာစာအုပ်ကလင်ကပြောပါတယ်ဖမ်းဆီးခံရသူတွေအသက်ခံရတာသတင်းစာနာမရတာမျိုးတွေဖြစ်နေတာကြောင့်စိုးရင်ရတယ်လို့လည်းပြောပါတယ်
ကျွန်တော်အဲ့လိုမျိုးသာတန်အတူတူလေးရှိတာကျွန်တော်မှအများကြီးတပေအထက်ထဆစ်ချင်တယ်အရင်ကျွန်တော်စစ်တပ်ကဆစ်ချင်ရေးလုပ်လက်ချင်မှာအဲ့လိုမျိုးဖြစ်ရတယ်ဟာအင်းကြီးကျုံတွေ့နေရလေးရှိတယ်ဒါမျိုးကစစ်တပ်တွေကိုချုပ်ပေါ်လာပဲဖြစ်သွားတယ်ဒီလိုမျိုးလူသားတိုင်းအုံချုပ်ပြီးတော့အောက်ချထားတဲ့လူကကျွန်တော်အဆန်းအမရှိဘဲနဲ့ကျွန်တော်ကြောက်လေးရှိတယ်ကျန်ရမလာတော့ဘယ်နဲ့ဘယ်မှာရှာရမှန်းတောင်းမသိနိုင်ရလို့ဒီကျွန်တော်မှတ်တမ်းတင်ထားတာဟာကျွန်တော်မနေတော့ဆိုတော့ဒါမျိုးအရာရှိရင်ဆက်တောင်းမယ်ဒါရီယာစတူရှင်တကယ်ဆိုရတဲ့ချွတ်ဖောက်မှုတွေရပါတယ
်တကယ်တော့ဇန်နဝါရီလ၄ရက်နေ့မှာလဲမတူပီပလက်ဝလမ်းပေါ်ရှိတဲ့နေရာတစ်ခုနဲ့မတူပီဟာကာလမ်းပေါ်ကဖနိုင်းနဲ့ငလိုင်းရွာနှစ်ရွာကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်မတူပီမြို့ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံ4000လောက်စစ်ပေးတင်ဆောင်နေရပါတယ်ခင်ဗျာ
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်ကအခြေအနေကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ဒေါန်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အမှုတွေအထူးတရားရုံးမှာစစ်ဆေးကြနာတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီကနေဒေါန်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အာဂရိလိုက်စားမှု၅မှုတွေက၃မှုကိုနေပြီးတော့အထူးတရားရုံးမှာဒီကနေ့စစ်ဆေးကြနာပါတယ်ခရစ်စမတ်နဲ့နှစ်သက်ကူရုံးပိတ်ရက်တွေရှိတာကြောင့်တရားရုံးကြားနာမှုတွေကိုရန်နာထားခဲ့ပြီးတော့ဒီကနေ့ဇန်နဝါရီလ9ရက်နေ့မှာပြန်ပြီးတော့စတင်တာဖြစ်ပါတယ်ဒီကနေ့တရားရုံးကြုံအခြေအနေသိရှိထားသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒေါ်ဆန်းစွကြည်ရင်ဆိုင်နေရတဲ့အာလိလိုက်စားမှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်နေပြည်တော်မှာအမှုဖွင့်ခဲ့တဲ့အာဂရိအမှု၄ခုနဲ့ရန်ကုန်တိုင်းမှာအမှုဖွင့်ခဲ့တဲ့အာဂရိအမှု၃ခုတွေကနေပြည်တော်ကအမှု၃ခုကိုဒီကနေ့ကြားနာဆစ်ဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုစလုံးအတွက်စစ်ကောင်စီဘက်ကတရလူပြတပ်သေး၂ဦးအဖြစ်နေပြည်တော်စီပင်သားရဲကော်မတီကအရာရှိဦးနေမျိုးအောင်နဲ့နေပြည်တော်စီပင်သားရဲကော်မတီမြို့ပြန်စီမံကိန်းနဲ့မြေစီမံခန့်ခွဲမှုဌာနအရာရှိဦးအောင်မျိုးဦးတို့လာရောက်ထွက်ဆိုခဲ့ကြတယ်လို့ရှေ့နေတဦးကပြောပါတယ်
။ဟောဒေါ်ဆန်းစုကြည်ပေါ်ဆွေးထားတဲ့အမှုလေ။အမှုတမှုနံပါတ်၃ဦး၄၅အဲ၃ခုဆွေးပေးပါတယ်။တတိယစီပင်ကတတိယနှစ်ယောက်ပါဒုတိယဌာနမှုတယောက်နဲ့ဥစည်းရာကြီးတယောက်နှစ်ယောက်ဖြစ်ပါတယ်ဟုတ်တယ်သုံးမှုပဲဟုတ်တယ်သုံးမှုတတိယနှစ်ယောက်ကသုံးမှုဆုံးမှာပါတယ်သုံးမှုဖြစ်တယ်ဟုတ်ကဲ့တို့ကတော့တို့တောင်ရတို့ဆောင်ရတဲ့အိစားလေးတို့ကထောက်ရမှာဟုတ်ဟုတ်အိတ်ချင်းရာရှိပ
ါလေပြီးတော့မှလာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုမှာရာထူးအာဏာသုံးခဲ့တယ်လို့ဆိုပြီးNLD ဆွေးရဝင်ကြီးတွေနဲ့အတူပူတွဲဆွဲဆိုထားတဲ့အမှုနှမှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုတမှုတို့ကိုဒီကနေ့ကြားနာခဲ့တာဖြစ်ပါတယ်။ဥပြုမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုကိုတော့ဒီကနေ့ကြားနာစစ်ဆေးတာမရှိခဲ့ပါဘူး။လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူမှုနဲ့ဆက်နွယ်ပြီး NLD အစိုးရနေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရမင်းဦးနဲ့နေပြည်တော်စီမံသားရေးကော်မတီဝင်ဦးမင်းသူတို့ကိုပါဒေါန်ဆန်းစုကြည်နဲ့အမှုတွဲတရားစွဲခံထားကြရတာပါဒီအခရီးလိုက်စားမှုတွေကိုရှေ့တစ်ပတ်ဇန်နဝါရီလ14ရက်နေ့ကျရင်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အဲဒီနေ့ကျရင်တော့ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အခရီးအမှုအတွက်ရန်ကုန်တိုင်းစင်းစစ်ချုပ်ရုံကအရာရှိဒေါခင်မာချူကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုဖို့ရှိနေပါတယ
်။ဆယ်လေးရက်နေချိန်လာတယ်။ခုစင်းစစ်ချုပ်ရုံကဟောတာဝန်ရှိသူစစ်မှန်တွေပြောရတာအောက်ပဲ။အဲရန်ကုန်အမှုလည်းပါမယ်လေဒီတော်လည်းပါမှာ။စင်းစစ်ချုပ်ရုံကဆိုတော့အဲ့ပါလေဟိုအတူစစ်မှန်ဆိုတော့တိတာပေါ့။ဟောနော်။
ဥပြုံမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ဒေါန်ဆန်းစုကြည်တယောက်တည်းအပေါ်ဆွဲဆိုထားတဲ့အမှုကိုရှေ့တစ်ပတ်ကြားနာပွဲမှာစစ်ဆေးဖို့မရှိသေးဘူးလို့လည်းသိရပါဗျ။လာမယ့်ဇန်နဝါရီလ10ရက်နေ့မှာတော့စက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲထားတဲ့အမှုနှစ်ခုနဲ့အရက်သားကဆွဲဆိုထားတဲ့တဘာဝဘေးအမှုတစ်မှုစုစုပေါင်း၃မှုအတွက်အပြစ်သက်အမိန့်ချဖို့ရှိနေပါရဲ့ရှင်။
ဒ ထောင်ဆန်းစုကြည်ရဲ့နေပြီးတော့အထူးတရားရုံးဒီကနေ့ပြန်စတင်တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ9ရက်တောက်ကြနေညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်တွင်လက်နက်ကင်ပဋိပက္ခတွေကြားအမျိုးသမီးတွေရဲ့ဘဝအကြောင်းကိုတင်ဆက်ထားတာပါ။နှစ်ကိုကလေးကဖွံ့ဖြိုးမှုနည်းတဲ့ကယားပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေတိုးလာတာကြောင့်စစ်ပြေးဒုက္ခသည်တွေကတနေ့တခြားပုံများလာပြီးတော့အမျိုးသမီးတွေအတွက်စိတ်ပိုင်းရုပ်ပိုင်းလုံခြုံမှုပုံမိုကင်းမဲ့လာနေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့မြမအမျိုးသမီးသမဂ BWU ရဲ့တွဲဖက်အတွင်းမှုမဇူးပရုံမာကပြောပါရယ်စစ်ပြေးဒုက္ခသည်အမျိုးသမီးတွေအတွက်သူတို့လိုအမျိုးသမီးအဖွဲ့တွေအပါအဝင်တနင်္လာပိုင်းကူညီပေးနေသူတွေရှိပေမဲ့လိုအပ်ချက်တွေကတော့များပြားနေသေးပဲလို့ပြောပါရယ်လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ခရင်နီခေါ်ကယားပြည်နယ်တွင်ကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေကြုံတွေ့ရတဲ့အခက်အခဲတွေနဲ့ဒါတွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်နေကြရသလဲဆိုတာတွေကိုမဇူးပရုံမာကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါရယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ကရင်နေသားမို့ကြားပြည်နယ်ပါမှာပေါ့နော်ဒီအခုဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကိုမှပဲဒီတိုက်ပွဲတွေပိုဖြစ်လာပြီးတော့ဒီပြည်တွင်းမှာပဲဥယျာဉ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခတွေလည်းပိုပြီးတော့များလာတယ်ဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့လက်ရှိမှာဒီဒေသဘက်မှာဒုက္ခတွေအမျိုးသမီးတွေဒီလိုဥယျာဉ်ဆုံးခွာထွက်ပြေးနေရတဲ့အမျိုးသမီးတွေအဓိကဒီရက်ပိုင်းတွေအတွင်းမှာပေါ့နော်သူတို့အဓိကလက်ရှိရင်ဆိုင်နေရတဲ့အခြေအနေသူတို့ကြုံတွေ့ရတဲ့အခက်အခဲဘာတွေရှိနေပါလဲရှင်
အော်ဟုတ်ကဲ့ဟုတ်ဒီကျမတို့ကရင်မီမှာကစစ်စဖြစ်တာပေါ့နော်ဒီတန်းစစ်လို့ပြောရမလားဟိုစစ်ကောင်စီနဲ့ကျမတို့ဒီဖက်ကတော်လိုင်းအင်အားစုတွေနဲ့စပြီးတော့ဖြစ်ကြတာကတော့ဒီမေလထဲမှာစတယ်မေလလယ်လောက်မှာစတယ်ဆိုတော့အဲ့ကတည်းကအမျိုးသမီးတွေကတောက်လျှောက်ကြီးမားနေရတဲ့ဟိုလူတွေဖြစ်တယ်ပေါ့နော်သူတို့ဖြစ်ကျမတို့လူငယ်တွေအမျိုးသားတွေများစုကတော့ဒီတော်လိုင်းအင်အားစုထဲမှာပါတဲ့ခါကျတော့ဒီမိကလေးတွေနဲ့ဒီဟိုပြေးလာတဲ့တာဝန်တွေစစ်ပေးဆောင်နေများဆိုတော့အမျိုးသမီးဖြစ်တယ်ဆိုတော့ဟာတွေ့ရတယ်။တပြိုင်နက်တည်းကျမတို့ဒီကိုဗစ်ပြဿနာလည်းရှိတယ်။အဲကြတော့ဒီအမျိုးသမီးတွေဒီကိုဗစ်အောက်မှာလည်းဒီကျမရေးနဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်။နောက်တစ်ခုကကြတော့ဗာလဲဆိုရင်ဒီဟိုကိုဝင်ဆောင်အမျိုးသမီးတွေပေါ့နော်အမျိုးသမီးထဲမှာမှကိုဝင်ဆောင်အမျိုးသမီးတွေရဲ့ကိစ္စကလည်းဒါထည့်သွင်းစဉ်းစားရမယ့်ကိစ္စတစ်ခုဖြစ်လာတယ်ပေါ့နော်အမျိုးသမီးဒီကိုဝင်ဆောင်ဒီစစ်ဆေးမှာပြေးလာရင်းနဲ့ဒီကျမရေးဆောင်ရှောက်မှုအပြေဝမရတဲ့ခါကြတော့ဒီကိုဝင်ဆောင်ကလေးမိဖွားရင်းနဲ့အဲ့လိုအသက်ပြေးခရရတဲ့မျိုးသမီးတွေလည်းရှိတာကိုကျမတို့တွေ့ရတယ်ပေါ့လေဆိုတော့အမျိုးသမီးတွေရဲ့ခြေနေကတော့တော်တော်ဆူဆူဝါးပဲလူသားတိုင်းရဲ့အခြေခံလိုအပ်ချက်လိုအပ်တာပြင်ဒီအမျိုးသမီးဖြစ်လို့ပို့ပြီးလိုအပ်တဲ့ဒီကျမရေးဆိုင်ရာကိစ္စတွေရှိတယ်ဒီလိုအပ်နေရပဲအများရှိတာတော့တွေ့ရပါတယ်ဟုတ်
ဆိုတော့ဒီလိုကြုံရတဲ့အခြေအနေတွေကဒါမြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတော့နောက်ပိုင်းမှာဟိုမျိုးသမီးတွေရင်ဆိုင်ရတဲ့အခြေအနေတွေလို့ပြောတာပါလားရှင်
။အော်ဆရာမဒီလိုတော့ရှိတယ်ပေါ့နော်။ကျမတို့ပြည်နယ်ကဟိုဟာဒီမြန်မာနိုင်ငံမှာဆိုအသေးဆုံးပြည်နယ်ဖြစ်တယ်။နောက်ပြီးတော့တပြိုင်နက်တည်းခွန်ချိုးတိုးတက်မှုနေတဲ့ပြည်နယ်တစ်ခုဖြစ်တယ်ပေါ့လေနော်။ဆိုတော့အကြောင်းမလို့ဒီငကိုကလေးကတော့ဒီကျမရေးပညာရေးနဲ့တခြားတော့ဒီစီးပွားရေးအခွင့်အလမ်းတွေအစဟိုအခွင့်အလမ်းမေးပါတဲ့ပြည်နယ်တော့ဖြစ်တယ်။တို့တော့လေဒီစစ်အာဏာသိမ်းမှုကြောင့်မလို့ပို့ပြီးတော့ဒီအမျိုးသမီးတွေပေါ်မှာဟိုတက်ရောက်မှုကတော့ပို့ပြီးရှိတယ်ဆိုတာဒါကျမတို့မျက်ဝါးထင်ထင်နဲ့ဖြစ်တယ်ပေါ့နော်အခုလက်ရှိကျမတို့တွေ့ရတဲ့အခက်အခဲတွေကတော့ဟိုဒီစစ်အာဏာသိမ်းမှုကြောင့်ပို့ပြီးချက်လာရတဲ့ဟာဖြစ်တယ်ဒီကြိုင်နဲ့တည်းဒီမှာကျမကဟိုဟာဆက်ဆက်ထဲပြောပြချင်တာကစစ်အာဏာသိမ်းလို့ IDP ဖြစ်သွားလို့ပေါ့နော်စစ်ဖြစ်တဲ့ data မှာရှိတဲ့ဈေးရွာတွေမြို့နယ်တွေကနေပြီးတော့ IDB ထဲရောက်သွားလို့ဆိုဆိုကျွန်မပြောတယ်ဒီကျမရေးခက်ခဲကိုဝန်ဆောင်မိခင်တွေတက်ခက်ခဲပြီးတော့ဒီအမျိုးသမီးဆက်ကြောတက်တွေတော့လုံခြုံရေးခက်ခဲတွေလည်းရှိတယ်လို့တချို့ကတော့စစ်တော့မရှောင်လိုက်ရဘူးဒါပေမဲ့တွေ့မှာအဲ့လိုအကြောက်တရားနဲ့အိုးအိုးနေရပြောင်းရွှေ့နေထိုင်ရတဲ့လူရှိတယ်။ဟိုစစ်တိုက်လို့ဆိုတာထက်ကိုလက်နက်ကြီးကြမှာဆိုလို့အမျိုးအိမ်မှာအိမ်လဲဟိုဖက်ရက်ကွက်မှာအိမ်လဲဖက်ရက်ကွက်မှာအိမ်လဲဒီလိုမျိုးလူတွေလည်းအများရှိတယ်ပေါ့နော်။ဆိုတော့လုံခြုံရေးပြဿနာတွေအပြင်ကိုနောက်တစ်ခုကဘာလဲဆိုရင်ဒီအမျိုးသမီးဖြစ်လို့ဒီ special နဲ့ပတ်သက်တဲ့အကြံဖတ်မှုတွေပေါ့နော်။ဆိုတော့အမျိုးသမီးတွေပို့ပြီးရင်ဆိုင်လာရတာတွေတွေ့ရတယ်။နောက်ပြီးအိမ်တွင်းအကြံဖတ်မှုတွေပို့ပြီးများလာတယ်ဆိုတဲ့ဟာလဲဟိုကတွေ့ရတယ်ပေါ့နော်ဟုတ်။ဒီအနကူကတော့လည်းအိမ်တွင်းအကြံဖတ်မှုတွေရှိတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပို့ပြီးစိုးလာတယ်ဆိုတာတွေ့ရတယ်။ဆိုတော့ကျမတို့တရားရေးမန်တန်ကဟိုကတိုင်ကြားလို့မရတော့ဘူး။ကူညီပေးတဲ့ဖွဲ့စည်းတွေရှိတော့များလဲနော်။ကျမတို့ဟိုအရင်လိုမျိုးဟိုလွတ်လပ်စွာတွားလာပြီးတော့ကူညီနိုင်တာလည်းတိုင်ကြားပေးနိုင်တယ်ကျမတို့ရဲ့ဒီရန်တရားတွေနေသွားတဲ့ခါမှာအကျန်းဖတ်မှုတွေကတော့ပို့ပြီးတော့များလာတယ်ဆိုတဲ့ဟာတော့တွေ့ရတယ်ပေါ့နော်အမျိုးသမီးတွေတော့ဟုတ
်ဟုတ်ကဲ့ပါဆိုတော့ဆိုလိုတာကတော့ဒီဒေသတွေမှာအရင်ကတည်းကအမျိုးသမီးတွေအတွက်တော့အခက်အခဲတွေနဲ့ဟိုအခြေအနေတွေရှိတဲ့နေရာမျိုးဖြစ်တယ်ဒါပေမဲ့ဒီဆရာနာသိမ်းမှုနောက်ပိုင်းမှာတော့ဒီအခြေအနေကပို့ပြီးတော့ဆိုးသွားစေတယ်လို့ပြောရလို့နားလဲပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ဆိုတော့သူတို့အတွက်လက်ရှိမှာအဓိကDDD လက်ရှိလောလောဆယ်ပေါ်တော့အတိတ်ကလိုအပ်ချက်ဆိုလို့ရှိရင်ဘယ်လိုအကူအညီအထောက်ပံ့တွေကအတိတ်ကလိုအပ်နေပါလဲရှင
်။ဟုတ်ကဲ့ဟုတ်ကဲ့။အော်ဆမဟိုပေါ့လိုအပ်ချက်တွေကတော့များတယ်ကျွန်တော်တို့နှစ်ပိုင်းခွဲပြောရမယ်ဆိုရင်ဒီရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာပေါ့နော်။ဆိုတော့ရုပ်ပိုင်းဆိုင်ရာအဖြစ်ဆိုလို့ရှိရင်ဒီမျိုးသမီးတွေတော့လိုအပ်တာတော့ဆမပြောတဲ့ဒီစာဝတ်နေရေးပေါ့နော်သူတို့ဒီ survive လုပ်နိုင်ဖို့အသက်ရှင်ဖို့အတွက်သောဝင်နေလို့အပ်တယ်နောက်ပြီးတော့အဝတ်စားတွေလိုအပ်တယ်ကျမတို့ရှေ့တလောလောကဆိုလို့ရှိရင်ဒီမိုးတွင်းကာလမလို့အဲ့လိုမျိုးဟိုဖြစ်သွားတဲ့အနေအထားတွေရှိတယ်အခုဆိုလို့ရှိရင်လည်းလိုပဲပေါ့နော်ကိုဗစ်ကြောင့်မလို့ကျမတို့ကပင်ဒီမှာရန်အေးတယ်ဆိုတော့အဲ့ဒါတွေကြောင့်မလို့လိုအပ်တယ်ဟိုရှက်တာတွေလိုအပ်တယ်ပေါ့နော်ဒါရုပ်ပိုင်းဆိုင်ရာအရဆိုလို့ရှိရင်ဒါထောက်ပံ့မှုတွေအများကြီးလိုအပ်တယ်နောက်ခုကဒီသူတို့ဘဝကိုလုံခြုံအာမခံပေးနိုင်မဲ့အဲ့လိုဟိုအဝင်အဝတ်တစ်ခုလိုအပ်တယ်ဆိုတော့ဟာတွေ့ရတယ်ပေါ့လေဆိုလိုတာကဥမာအကျန်းဖတ်မှုတွေဖြစ်ရင်တန်ကြားလို့ရမယ်ဒါကိုဖြည့်ရှင်းလို့ရမယ်ဟိုနေရာဟိုပတ်ဝန်းကျင်မျိုးလိုအပ်တယ်ပေါ့နော်လုံခြုံမှုပေးနိုင်တဲ့နေရာမျိုးလိုအပ်တယ်ဒါပေမဲ့အခုလိုအာဏာသိမ်းတဲ့ခါမှာဘယ်လိုဖြစ်သွားလဲဆိုတော့ခါကြတော့ကျွန်တော်တို့တိုင်ကြမယ်ဆိုလို့ရှိရင်လည်းဒီမှာတော့တိုင်ကြရမလဲဆိုတော့ကျွန်တော်တို့ဒီရန်တရားတွေမရှိဘူးပေါ့ဒါပေမဲ့စစ်ကောင်စီဘက်ကတော့ CDM လုပ်တဲ့ဟိုတရားရုံးတွေတော့ရှိကောင်ရှိနိုင်တယ်ဒါပေမဲ့အဲ့ပေါ်မှာလည်းဒီတရားရေးမှန်တမ်းကျွန်တော်တို့ဘယ်လောက်ထိယုံကြည်စိတ်ချပြီးတော့တိုင်ကြလို့ရနိုင်မလဲပေါ့နော်ဆိုတော့ကျမတို့ DBWU ကိုတိုင်ပေါ့လေအခုဆိုလို့ရှိရင်ဒီအင်ဂျင်ကြောင့်ဖတ်မှုကြုံနေရတဲ့လူတွေဒီ session မှာကြုံဒီ session ပေါ့နော်ဒီလိမ်မန်းဆိုင်ရာအကြံဖတ်မှုကြုံနေရတဲ့လူတွေနဲ့ကျမတို့စကားပြောဆိုတာတွေရှိတယ်သူတို့နဲ့ပတ်သက်ပြီးတော့စီးဖားလောက်တာတွေရှိတယ်ဒါပေမဲ့ဟိုအခုကတပြည်နယ်လုံးမှာဟိုမလုံခြုံတဲ့နေရာတွေမျိုးဖြစ်နေတယ်ဆိုတော့စီးဖားကဟိုစီးဖားလောက်ပြီးနောက်မှာအကြံဖတ်တဲ့ဟိုလူနဲ့ဟိုဘယ်လိုပြောမလဲဒီနိုင်နေဆိုရင်ဒါမှကျမပြောတဲ့စီးရဲ့ဟိုအကျိုးဆက်ပေါ့နော်ဆိုတော့စစ်ကြောင်မလို့ကျမတို့ဟိုမြင်မြင်မလုံခြုံတဲ့ခါကျတော့လူတွေမလုံခြုံဘူးဆိုတဲ့ဟာမျိုးကိုဟိုပြောရမှာဖြစ်တယ်စိတ်ပိုင်းဆိုင်ရာရလို့ပြောလို့ရှင်တော့ကျမတို့ဒီဟိုကတို့ရဲ့ဒီစိတ်ပိုင်းဟိုဘယ်လိုပြောမလဲစိတ်ပိုင်းဆိုင်ရာလုံခြုံမှုပေးနိုင်ဖို့အတွက်ဒီချင်းကအိမ်ပေါ်မှာလက်လက်ကြီးကြမလဲဘယ်သူကလာဖမ်းမလဲဒီချင်းဘယ်သူကငါ့ကိုလာပြီးအကြံဖတ်မလဲဆိုတဲ့ဟာမျိုးတွေမဖြစ်နိုင်ဖြစ်အောင်ပေါ့နော်ဒီ mental နဲ့ပတ်သက်တဲ့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကျမလုံခြုံမှုပေးနိုင်တဲ့ဟိုကိစ္စတွေအများကြီးလိုအပ်တယ်ပေါ့နော်ဟိုဆိုတော့အဲ့လိုမျိုးတော့တွေ့ရပါတယ်ဟုတ်ကဲ့
โอเคအဲ့တော့မဆူရိုလို့ဒီဟိုအမျိုးသမီးအဖွဲ့အစည်းတွေပေါ့နော်။နောက်ဒီဒုက္ခသည်တွေဒီနေ့ပတ်သက်ပြီးတော့ကုညီဆောင်ရွက်နေတဲ့သူတွေအနေနဲ့ကိုသူတို့ရဲ့ဒီလက်ရှိကြုံနေရတဲ့အခက်အခဲလိုအပ်ချက်တွေအပေါ်မှာဘာတွေများကုညီပေးနိုင်ပါလဲ။မလဲဘာတွေများဆောင်ရွက်ပေးနိုင်ပါလဲ
။အော်ဟုတ်ကဲ့။ကျမတို့အနေနဲ့ဆိုလို့ရှင်တော့မြန်မာမျိုးသမီးတမကအနေနဲ့ပေါ့နော်။ဆိုတော့ကျမတို့လုပ်နေတဲ့အပိုင်းတွေကတော့နှစ်ခုတုံးခုရှိတယ်။တစ်ခုကတော့ဟိုဒီကိုဝင်ဆောင်မျိုးသမီးတွေအတွက်မိဖွားလို့ရအောင်ပေါ့နော်ကျမတို့ဖန်တီးပေးတာရှိတယ်မိဖွားလို့ရအောင်ဖန်တီးပေးတာဆိုတာဒီကျမတို့ဆေးရုံဆိုလို့ရှင်လဲဒါစစ်ကောင်စီတင်ထားတယ်လို့ပြောရမှာပေါ့နော်ဆိုတော့ CDM လို့တက်ဆရာဝန်တွေများတဲ့ခါကျတော့ဆေးရုံကိုဟိုဟာတွားပြနိုင်ဖို့အတွက်ခက်ခဲတဲ့ဒီကိုဝင်ဆောင်မျိုးသမီးတွေအတွက်ဟိုဒီ CDM လုပ်နေတဲ့ဆရာဝန်ဆရာမတွေနဲ့ပြီးလို့ရှင်ဒီအပြင်ဆေးခန်းတွေနဲ့မိဖွားလို့ရအောင်ကျမတို့စီစဉ်ပေးတာရှိတယ်နောက်တစ်ခုကတကြံနဲ့တော့ဒီအမျိုးသမီးတွေအတွက်ဒီဟိုပါလေစေဝါပေါ့နော်စေဝါပေါ့ဒီဒါကကိုဝင်ဆောင်မိခင်တွေအတွက်ဒီပါတယ်လို့တို့အမျိုးသမီးတွေအတွက်လည်းပါတယ်ပေါ့နော်လိုအပ်တဲ့စေဝါတွေကျမတို့ကုညီပံ့ပိုးပေးရရှိတယ်ဆိုလို့အမျိုးသမီးအသုံးဆောင်တွေအပါအဝင်ပေါ့လေဆိုတော့တကူတက်ရှင်တဲ့ဟာတွေပါလို့အဲ့ဒါတွေကျမတို့ကုညီပေးရရှိတယ်နောက်လည်းတကြံနဲ့ဖြေကျမတို့ဘာလုပ်လဲဆိုလို့ရှိရင်ဒီဆေကျော်တက်တွေပေါ့နော်သူတစ်ဖြစ်ဒီဆေကျော်တက်ဒီ IDB scan နဲ့မှရှိနေတဲ့ဒီဆေကျော်တက်နဲ့ပတ်သက်တဲ့ဒီဆေကျော်တက်ကြမှာရေးကိစ္စတွေနောက်ပြီးလို့ရှိရင်ဒီတကူရေး ကျမကြီးကိစ္စလိုပဲခြုံငုံပြီးပြောရမလားမသိစမ်းပါကျမတို့ပြောတာတော့ဒီစိတ်ကြက်တက်ကျမကြီးနဲ့မျိုးပွားချင်းဆိုင်ရာကိစ္စတွေပေါ့နော်ဆိုတော့ဒီလိုမျိုးချင်းနေမှာဘယ်လိုမျိုးကိုဟာကိုဟိုဒီစိတ်ကြက်တက်ဒီမျိုးပွားချင်းဆိုင်ရာကိစ္စတွေအထူးသဖြင့်ကျမကြီးတိတိကျကျပေးတဲ့ဟာတွေပေါ့နော်ဆိုတော့အဲ့ဒါတွေကျမတို့လောက်တာရှိတယ်တကယ်နဲ့ထဲကျမတို့နိုင်ငံကတော့ဟိုဟာပေါ့လေလူအပ်တာကို emergency response လောက်တာကိုလူအပ်နေတာနဲ့တကယ်နဲ့ထဲဒီဟာကိုဟိုကောက်ကိုပြောမယ်ဆိုလို့ရှိရင်ဟိုကောက်ွက်ချင်းကကုသချင်းတဲ့ထိရောက်တယ်ဆိုလို့ပေါ့နော်ကျမကျွန်တော်နှစ်ဖက်လုံးတော့လောက်တာပေါ့လေဆိုတော့တစ်ဖက်မှာလည်းဒီဟာ emergency response အနေနဲ့တို့ကိုဟိုဟိုကုညီထောက်ပံ့တဲ့ပုံစံမျိုးကြောချေရှင်းတာအပြင်ဟိုဒီဟာတွေဆက်ပြီးမဖြစ်ပွားအောင်နောက်ပြီးရှင်ပြီးပုံမှာဟိုဟိုဖြူရှင်းနိုင်အောင်ပေါ့နော်ကောက်ကိုဖြူရှင်းနိုင်အောင်လို့ကျမတို့အတိတ်ပညာပြီးရလုပ်ငန်းတွေလုပ်ပါတယ်ပြီးတော့တပြိုင်နက်တည်းကျမတို့ကဘာလုပ်လဲဆိုလို့ရှိရင်ကျမတို့မှာဒီ high media ရှိတယ်ပေါ့လေနော် BW မှာလည်းဒီမျိုးသမီးဆောင်ပါတွေလောက်တဲ့ခါကျရင်ဒီမျိုးသမီးတွေအတွက် high ကနေပြီးတော့ကျမတို့ advocacy လောက်တာမျိုးတွေဒီမျိုးသမီးအတန်တွေကိုထုတ်လွှင့်ဖော်ပြရေးတာတွေတော့ဟိုကျမတို့ကတော့တက်နိုင်တဲ့ဖက်ကနေလုပ်နေတာရှိပါတယ်ဟုတ
်ဟုတ်ကဲ့သူတို့အထက်ကဥမာဒီနိုင်ငံတကာအကူအညီပဲပြောပါတော့ဒေသအတွင်းနိုင်ငံတွေကအကူအညီတာမျိုးရောအကူအညီရတာမျိုးရှိလားရှင်
ဆိုတော့အဲ့အပိုင်းကတော့ဟိုဘာလဲနည်းနည်းတော့ပြောရခက်မယ်ပေါ့နော်ပြောရခက်မယ်ဆိုတော့ဘာလဲဆိုရင်ကျမတို့တည်တလို့ဆိုရင်တော့အခုဆိုတော့ဟိုပြည်သူကနေပြည်သူပဲပေါ့နော် people to people ကနေပဲကူညီတဲ့အတိုင်းတာတွေပုံများတယ်ပြီးလို့ရှင်ပါလို့ရှိနိုင်လဲဆိုဒီအရဖက်ကျမတို့လိုမျိုးအရဖက်လူမျိုးအဖွဲ့အစည်းတွေကူညီဆောင်ရွက်နေတာပဲပေါ့နော်ဒီလူခွင့်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့လူတွေကူညီဆောင်ရွက်နေတာရှိတယ်ဒါပေမဲ့ဒီလို INPO ကြီးကြီးမားမားတွေကနေပြီးတော့ဒီအာနာတိန်ဒီနောက်ပိုင်းမှာတချို့ပြန်သွားတဲ့အဖွဲ့တွေရှိတယ်လို့တချို့ဆက်ရှိနေတဲ့အဖွဲ့ကလည်းတို့ဒီ project မကုန်ခင်ပြီးတော့လုပ်ငန်းရှိတယ်ပေါ့နော်ဒါပေမဲ့ INPO ကြီးဒီကနေပြီးတော့ဒီလိုအထောက်ပံ့နဲ့ဒီဒီမှာကူညီနေတဲ့ပုံစံမျိုးကတော့လက်ရှိကရနီမှာဟိုမရသေးဘူးလို့ပဲပြောရမလို့တော့ဖြစ်တယ်ကျွန်မ
ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကျေးဇူးတင်ပါတယ်ကျွန်မဟုတ်
ကရင်နီလို့ခေါ်တဲ့ကြားပြည်နယ်တွေကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေမက်ခင်ဖြူထွေးကဒီသတင်းမှရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့ကိုဗစ် -19 လူနာတွေနဲ့ဆေးရုံတွေမှာပြည်နေတာနောက်ပြီးတော့စာသင်ကျောင်းတွေပြန်ဖွင့်နေတဲ့အချိန်မှာမိဘတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးတော့ကလေးတွေကိုအကာအကွယ်ပေးဖို့နောက်ရာသီဥတုဖောက်ပြန်မှုနဲ့ကော်လိုရာဒိုကတော်မီအကြောင်းကိုကိုအောင်ကစူးစီးတင်ပြပေးထားပါဗ
ကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေနဲ့ရောဂါကူးစက်ခံရပြီးဆိုရင်သိပ်ဆိုးရင်စရာမရှိပေမယ့်လည်းကာကွယ်ဆေးထိုးမထားသူတွေအတွက်တော့ဆိုရင်စရာဖြစ်ပါတယ်ကူးစက်မြင်တဲ့ Omicron virus စတင်ဖြစ်ပွားခြင်းမှာပဲအထူးသဖြင့်ကာကွယ်ဆေးထိုးမထားသူတွေကြောင့်ကျန်းမာရေးစင်တာဆေးရုံတွေမှာဆရာဝန်သူနာပြုအင်အားမလုံမလောက်ဖြစ်မှာကိုပညာရှင်တွေကသတိပေးထားတာပါ Massachusetts ပြည်နယ် Worcester မြို့ကဆေးရုံမှာဆိုရင်လူနာအပြစ်ဖြစ်နေပါပြီ Memorial Medical Center ပြင်းထန်လူနာကုသဆောင်ဒါရိုက်တာ Michelle O'Rourke က
were underbedded in central mass as it is for
ဒီနာကဆေးရုံတွေအားလုံးလိုလိုပါပဲဒီဆေးရုံပြင်းထန်လူနာဆောင်မှာပါကရင်မလောက်တော့ပါဘူးအခုအားလိုက်ရလဲပြီးပြီဆိုတော့ကိုဗစ်ကူးစက်တာတွေကလည်းပိုးပြီးတော့များလာတာတွေ့ရပါတယ်မနစ်တုံးကတော့မိသားစုတွေတိတ်မစုံဖြစ်ကြပေမဲ့ဒီနေ့မှမိသားစုစုံစည်းကြဖို့ခရီးသွားတွေကလည်းများလာတော့လာမယ့်နှစ်ပတ်လောက်အတွင်းမှာဒီအခြေအနေတိုင်းဆက်ပြီးတော့သွားနေပါလိမ့်မယ်
တကယ်ကတော့နှစ်ကုန်မတိုင်ခင်ကတည်းကဆေးရုံတွေမှာနေရာမရှိတာကြောင့်ဝင်းထဲမှာပဲယာယီရွက်ပင်တဲတွေထိုးပြီးတော့ကုသပေးလာရကနေခုကအဲ့ဒီနေရာတွေပါမကျန်နေရာလို့မရှိတော့တာပါဒါပြင်စစ်ဆေးရမယ့်ကိရိယာမရှိတာကြောင့်လူနာတွေမှာဘလို့ virus ကူးစက်ခံထားရလဲဆိုတာကိုသိနိုင်ဖို့လဲခက်ခဲနေပါတယ်ပြင်းထန်လူနာကုသဆောင်သူနာပြုမမီဒယ်လိုက
ဆေးရုံတက်ရတာနှစ်လသုံးလလောက်ကြာပြီကံမကောင်းစွာနဲ့ပဲသူတို့တွေကအများစုကပြန်လာမရှိကြပါဘူး။ကိုဗစ်ဖြစ်ပြီးတော့ဒီလိုဆေးရုံသာတက်ရတဲ့အများစုကလည်းကာကွယ်ဆေးထိုးမထားတဲ့သူတွေဖြစ်တာကိုသတိထားမိပါရစေ
။နေ့စဉ်နေ့တိုင်းကိုဗစ်ကူးစက်တဲ့အရေအတွက်စံချိန်တင်များလာချိန်မှာသမ္မတဂျိုးဘိုင်ဒန်ဆိုရကတော့အမေရိကန်တနိုင်ငံလုံးမှာကိုဗစ်စံသက်စင်တာများပြဖွင့်လှစ်ပေးထားသလိုနေ့စဉ်နေ့တိုင်းထပ်ပြီးတော့တိုးချဲ့ဖွင့်လှစ်နေတယ်လို့ပြောရတယ်။ဆေးထိုးရတဲ့ကာကွယ်ဆေးအပြင်ခုခါတောက်ဆေးတွေလည်းနှစ်ဆတိုးမှယူထားကြောင်းပြောရတယ်။သမ္မတဂျိုးဘိုင်ဒန်က
You know, we've reduced the number of American adults
without any shots
လုံငယ်တဲ့6လအတွင်းကာကွယ်ဆေးလုံးဝမထိုးတဲ့အမေရိကန်တန်း90လောက်ကနေ35တန်းအထိရှော့ချနိုင်ခဲ့ပါတယ်အဲ့ဒီ35တန်းလောက်ကကာကွယ်ဆေးမထိုးကြသေးပါဘူးဆင်းဆင်းလင်းလင်းထပ်ပြောရရင်အမေရိကန်တွေအားလုံးကိုဗစ်ကာကွယ်ဆေးအားဖြင့်ကာကွယ်ဆေးထိုးဖို့အလုံးလောက်ရှိနေတာကြောင့်ဆေးမထိုးဖို့ဘလို့အကြောင်းပြချက်မျိုးမှရှိမနေသင့်ပါဘူ
းကိုဗစ်ရှိမရှိစမ်းသပ်စင်တာတွေမှာစစ်ဆေးနိုင်တယ်လို့အိမ်မှာကိုယ်တိုင်စစ်ဆေးနိုင်မှုအတွက် test kit တွေလည်းအစိုးရကဝေဖန်ထားပါတယ်ကိုဗစ်နဲ့ပတ်သက်လို့အစီအမံထားမှုတွေအပေါ်အားမလို့အားမရဖြစ်မိပေမဲ့လည်းတိုးတက်မှုတွေရှိနေကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်ခင်ဗျာဒီဆမ်းမီဆိုရင်ပဲအမေရိကန်ပြည်ထောင်စုမှာကျောင်းတွေစတင်ပြန်လည်ဖွင့်လှစ်နေပါပြီ။နှစ်ကုန်ပိုင်းမှာ Omicron virus တရက်ကိုလူပေါင်း 4,000 ကျော်ကူးစက်နေတဲ့နယူးယောက်မြို့မှာလည်းကျောင်းသားတွေကျောင်းပြန်သွားကြတာမှာမိဘတွေအတွက်တော့ရက်မအေးစရာဖြစ်နေပါတယ်။ကျောင်းပိတ်ထားစဉ်ကာလထက်အခုအခါကူးစက်မှုဟာနှစ်ဆပိုများလာတာပါ။ဒီလိုအခြေအနေကြားမှာပဲကျောင်းတွေကိုဖွင့်သွားမှာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်ကပြောထားပါတယ်။ကလေးမိဘဦးဖြစ်တဲ့ Cree Johnson ကအခုလိုပြောပါတယ်။
Honestly, it's a little too early to say.
ကိုဗစ်ကူးစက်မှုကြောင့်ကျောင်းတွေမှာဆရာဆရာမတွေနဲ့ဝန်ထမ်းတွေအလုံးအလောက်မရှိတာမျိုးမဖြစ်အောင်အစားထိုးဆရာဆရာမတွေအစင်းနဲ့ရှာထားသလိုကျောင်းဝန်ထမ်းတွေလည်းလိုအပ်တဲ့အခါမှာအချိန်ပိုင်းစာဝင်သင်ပေးနိုင်အောင်စီစဉ်ထားတယ်လို့နယူးယောက်ပညာရေးဌာနကပြောပါတယ်ကိုဗစ်ရှိမရှိကိုတိုင်းစစ်ဆေးနိုင်အောင်လည်းစမ်းသပ်ကိရိယာတွေဝင်ငှပေးထားပါတယ်ကျောင်းဝန်ထမ်းတူက
We're about to see now because I have a couple myself
that I'm going to do. I'm going to do it. 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 I'm going
to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it. I'm going to do it.ကိုဗစ်ကြောင့်ဆေးရုံတည်းရသူတွေရဲ့နှစ်ရာခိုင်နှုန်းဟာကလေးတွေဖြစ်ပါတယ်။ဒါကြောင့်အသက်12နှစ်ကနေ15နှစ်ကြားအရွယ်တွေအားဖြင့်ကာကွယ်ဆေးတစ်လုံးထပ်ဆောင်ထိုးနိုင်ကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကခွင့်ပြုထားတာကိုမိဘတွေအနေနဲ့အလေးထားစေချင်ကြောင်းထောက်ပြကြပါတယ်။ကလေးအထူးကဆရာဝန်ဂျနီဖာလိုက်တာက
You know, it is very upsetting as a pediatric infectious disease doctor to see
COVID ကြောင့်ကလေးတွေဆေးရုံတက်နေတာမြင်နေရတော့ကလေးအထူးကဆရာဝန်တယောက်အနေနဲ့တကယ်ကိုစိတ်မကောင်းဖြစ်မိပါတယ်။တကယ်လို့သာကာကွယ်ဆေးထိုးကြမယ်ဆိုရင်ဆေးရုံတက်ရတဲ့69ရာခိုင်နှုန်းကိုကြိုတင်ကာကွယ်လို့ရပါတယ်။ခက်တာကအမေရိကမှာအသက်5နှစ်နဲ့12နှစ်ကြားကလေး14ရာခိုင်နှုန်းကပဲဆေးထိုးထားရသေးတာပါ။ယောဂရံပြင်းပြင်းထန်ထန်မခံရအောင်ကလေးတွေကာကွယ်ဆေးထိုးပေးဖို့အားစိုက်လှုံ့ဆော်ဖို့လိုပါတယ်။
အများအပြားကိုယ်အိမ်မှာနေရင်ယောဂကုသကြတာကြောင့်ကာဝယ်ဆေးထိုးခွင့်မရှိသေးတဲ့အသက်9နှစ်အောက်ကလေးရှိတဲ့အိမ်တွေမှာလူတိုင်းကာဝယ်ဆေးထိုးကြဖို့နဲ့ကိုယ်ဝန်ဆောင်တွေအနေနဲ့လည်းကာဝယ်ဆေးရောအဖြစ်ကာဝယ်ဆေးထိုးပြီးရင်သွေးငယ်တွေကိုကာကွယ်ဖို့သူကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်ကုန်ရက်ပိုင်းတွေအတွင်းတရက်ကိုလူပေါင်း3000ကျော်လောက်ကိုဗစ်ကူးစက်ခဲ့ပြီးအခုဆိုရင်ကိုဗစ်ကြောင့်သေဆုံးသူ8သိန်းကျော်သွားပါပြီခင်ဗျာ။ဒီဇင်ဘာနှစ်ကုန်ပိုင်းမှာပဲကိုလိုရာဒိုပြည်နယ်မှာမာရှယ်တော်မီကြောင့်မြေအိက6000နဲ့အင်ဂျင်1000လောက်မီးလောင်ကျွမ်းသွားပါတယ်။6တွေ့ရာဒီမှာဟာရီကိန်းမုန်တိုင်းလိုလေတိုက်နှုန်းကလည်းတနာယီ105မိုင်နှုန်းတက်ခဲ့တာကြောင့်ကိုလိုရာဒိုပြည်နယ်လူဝစ်ဗေးမြို့နဲ့ဆူပီရီယာမြို့နီးဝန်းကျင်ကလူများပြားဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။လူဝစ်ဗေးမြို့ကပေါ်လ်ဘီဇစ်က
Climate change is
ရာဒီလူပေါ့ပြောင်မှုကအခုဖြစ်နေတာပါ။တနေ့နေ့ဒီချင်းချင်းနာကတ်မှာကြုံလာရမှာမျိုးမဟုတ်ပါဘူးအခုလက်ရှိမှာကိုဖြစ်နေတာပ
ါဒမ်မာမျိုးအနောက်မြောက်ဖက်လူဗစ်ဘေးကလူပေါင်း 2,000 ကျော်နဲ့ဆူပီရီယာကလူပေါင်း 13,000 လောက်ဟာဘေးလွတ်ရာတင်းရှောင်ခဲ့ရပါတယ်အမေရိကနောက်ဖက်ခြမ်းကတခြားပြည်နယ်တွေမှာလိုပဲ2020အစောပိုင်းကာလတွေအတွင်းကော်လိုရာဒိုမှာမိုးခေါင်ခြောက်သွေ့ခဲ့ပါတယ်မကြုံစဘူးခြောက်သွေ့မှုကြောင့်ရေကာတာနဲ့ဆယ်မြောင်းတွေလည်းရေရော်နေလာပြီးတော့စိုက်ပျိုးရေးသမားတွေရေခွဲဝေတုံးဆွဲခဲ့ရတာပါအခုလိုခြောက်သွေ့မှုဟာတော်မီလောင်စေဖို့တွန်းအားပေးတယ်လို့လည်းဖြစ်နေပါရယ်မိအကြီးအကျယ်ကူးစက်လောင်ကျွမ်းမှုကိုလေ့လာတဲ့ကော်လိုရာဒိုတက်သူကနာတာရှာစတက်ဗရော့စ်က
This kind of eventThat happens
နှစ်ဦးပိုင်းမှာမိုးကောင်းပြီးနှစ်ကုန်ပိုင်းဒီဇင်ဘာမှာမိုးနေသွားတာမျိုးကရာသီဥတုဖောက်ပြန်မှုနဲ့ဆက်စပ်နေပါတယ်
ဒါပေမဲ့လည်းအဲ့ဒီဒေသတွေမှာမေနဲ့ဇူလိုင်လအတွင်းမိုးကောင်းပြီးတော့ဆွတ်ဆွတ်တာကြောင့်တောတောင်တွေအတွင်းမြက်တွေထူရက်စွာပေါက်ကြောင်းကမ္ဘာလေရုနဲ့သမုဒ္ဒရာစောင့်ကြည့်လေ့လာတဲ့ဌာနရဲ့အချက်လက်တွေအရသိရပါတယ်။အခြေအနေပိုဆိုးရစေတာကတော့နောက်ပိုင်းလတွေမှာမိုးခေါင်သွားတာကြောင့်မြက်တွေဟာခြောက်သွေးပြီးမီးလောင်လွယ်စီဖို့လောင်စာဖြစ်လာတာပါ။တော်မီကြောင့်မျက်စစ်တအားပေးလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်။ကော်လိုရာဒိုမှာအခုလိုတော်မီလောင်ချွဲအပြီးမှာပဲနှင်းဆယ်လက်မှကျော်ချတာကြောင့်ဒေသခံတွေအနည်းနဲ့ရဖို့လဲအခက်အခဲတွေကြုံနေပါတယ်ခင်ဗျ။
ကောင်းစီစဉ်တင်ဆက်ခဲ့တဲ့တူတာဆောင်လေအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန်းနာကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ
်ဒီတစ်ပတ်သိပ္ပံနဲ့နည်းပညာခန်းနာမှာ2021ခုနှစ်ကဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့အတွက်အကမ္ဘာလုံးကပြင်ဆင်လာကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံအနော်သိပ္ပံနဲ့နည်းပညာဌာနဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတော့ဒီတစ်ပတ်သိပ္ပံနဲ့နည်းပညာဌာနမှာတင်ပြပေးပါရစေ။ဒေါက်တာမိုးကျော်သူအခုကဘာကြီးမှာဆိုလို့ရှင်ပေါ့နော်။ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသိပ်ပြီးတော့များပြီးတော့ရာသီဥတုပြောင်းလဲမှုတွေအဲဒုက္ခတွေအများများနေပါတယ်။ဒါကြောင့် short term ပေါ့2000ပြီးခဲ့တဲ့နှစ်ပေါ့နော်2021ခုနှစ်မှာတော်တော်လေးကိုတကဘာလုံးကဆူဆူညံနဲ့ပြောနေကြပါတယ်။ဆိုတော့အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံပညာရှင်တွေဘာတွေများလုပ်နေကြလဲခြုံပြီးတော့ပြောပြပေးပါ
โอเคခင်ဗျာကြံခဲ့တဲ့နှစ်ကဒီ Glasgow မှာလောက်သွားတဲ့ COP 26မှာဆိုရင်ကဟောเนาะ2050ခုနှစ်မှာကမ္ဘာကြီးရဲ့အပူချိန်ကိုဒီသမုဒ္ဒရလုပ်ငန်းတွေကမ္ဘာကြီးမှာမစတင်ခဲ့တဲ့အပူချိန်ထက်ကိုเนาะတက်တော့မှာဒီ5ဒီဂရီစင်တီဂရိတ်ကို6အောင်ကြိုးစားကြမယ်ဆိုတဲ့ဟာကအကုန်သဘောတူအများစုသဘောတူကြတယ်ဆိုတော့ဒီ 1.5 ရောက်ဖို့ဆိုတဲ့ဥစ္စာကတော့ဒီကာဗွန်နျူတရယ်ပေါ့เนาะထုတ်နေတဲ့လူတွေတုံးနေတဲ့ကမ္ဘာကြီးကထွက်နေတဲ့နေ့စဉ်ထွက်နေတဲ့ကာဗွန်တွေကိုဒီအခုလူကြီးတွေတိုးတက်လာတာတွေစက်မှုလုပ်ငန်းတွေဆက်ပြီးတိုးတက်လာတာတွေကနေပြီးတော့ညှိပြီးတော့လုပ်မယ်ဆိုရင်အများကြီးကိုချော့ချရမယ်ဆိုတဲ့အပိုင်းတွေဖြစ်လာအဲ့ဒီအပိုင်းမှာကျွန်တော်ကတော့စိတ်ဝင်စားတဲ့အပိုင်းကပင်လယ်အပိုင်းပေါ့နော်ဆိုတော့ပင်လယ်တွေကပတ်သက်တဲ့အပိုင်းတွေမှာဘာတွေရှိမလဲဆိုပြီးကျွန်တော်တို့ကြည့်တဲ့အခါမှာဒီပင်လယ်ကတော်တော်လေးကိုတော်တော်လေးဆိုတာကျေတိုင်းဟာလဲပါတယ်လူတွေရဲ့ဘယ်လိုခေါ်မလဲတုံးချလုပ်နေတဲ့အပိုင်းတွေဒီကလည်းနည်းနေရပါတာမဟုတ်လို့တော်တော်များများချော့ချနိုင်ပြရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ကိုဟိုရှော့ချဖို့အတွက်ကိုဟိုအခုလောလောဆယ်ပေါ့နော်ကမ္ဘာနိုင်ငံတွေဘာတွေများ prepare လုပ်နေလဲဘာတွေများပြင်ဆင်နေကြတယ်အဲ့ဒါအရင်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီຢာနဲ့ပတ်သက်ပြီးအဓိကဦးစီးခဲ့ဥစ္စာအများကြီးကြတဲ့အချိန်အမေရိကကတော့ဒီသမရအပြောင်းလဲကြောင်းထွက်လိုက်ဝင်လိုက်တောင်လှုပ်လိုက်သေးတာဆိုတော့လေကမ္ဘာလုံးတစ်ကမ္ဘာလုံးလဲအောင်ဟောပါကြတယ်ဒါပေမဲ့ဥရောပကတော့တော်တော်လေးကိုဥပရှေ့ဆောင်ရှေ့ရွက်နဲ့ဦးစီးပြီးလုပ်နေတာဆိုတော့လေမဝင်ကျင်တဲ့ပတ်သက်တဲ့အပိုင်းဆိုရင်ဒီ nuclear လျှက်စစ်ကိုလျှော့တဲ့ဟာတွေဒီ nuclear လျှက်စစ်ကိုတတ်နိုင်တော့တိုးပြီးလုပ်တာဆိုတန်ခဲ့တဲ့နှစ်10နှစ်20ကကြိုးစားခဲ့တဲ့ဟာတွေရလတ်ပေါ့နော်အခုဆိုရင်ဂျပန်နိုင်ငံတရုတ်နိုင်ငံအိန္ဒိယနိုင်ငံနဲ့ Australia နိုင်ငံတွေပေါ့နော်နောက်ကိုရီးယားတို့လည်းပါမယ်နိုင်ငံတွေကတော်တော်လေးကိုစပြီးလှုပ်လာခဲ့ပါတယ်ဆိုတော့ဂျပန်ဆိုရင်တန်ခဲ့တဲ့နှစ်ကပဲကျွန်တော်တို့ဂျပန်နိုင်ငံဝန်ကြီးချုပ်စုကနေပြီးတော့ရုတ်တရက်ကြီးပေါ့နော်ကြေညာလိုက်တာ2050ခုနှစ်ကိုကမ္ဘာလုံးနဲ့အညီဒီကာဗွန်ကိုလုံးဝထုတ်တဲ့အစားကိုစတင်တော့လျှော့ချတဲ့အပိုင်းကိုအတူတူလုပ်ကြမယ်အဲ့တော့ရမုံငွေbudget တွေချပေးမယ်အခွန်တွေကို short ပေးမယ်နောက်ပြီးတော့ဟိုစီကံစီမင်းတွေဥပဒေတွေပြင်ပေးမယ်ဆိုတဲ့ဟာမျိုးလေးတွေနောက်ဥဒေသနာအထူးအတွက်ကိုချပေးတဲ့ဟာလေးတွေရှိပါတယ်ခင်ဗျာနောက်ပြီးတော့တရုတ်ပို့နော်တရုတ်ကဦးစီးပြီးလှုပ်လိုက်ပြီဆိုရင်ဒီဈေးကွက်တစ်ခုလုံးမှာတုံးနေတဲ့ပစ္စည်းတွေအားလုံးရဲ့ဈေးနှုန်းကကျသွားတယ်ပစ္စည်းတွေပေါ်လာတယ်နည်းပညာတွေတိုးတက်လာတယ်ပြီးတော့သူတို့ကဟိုတုံးအားလဲကောင်းတယ်ဆိုတဲ့အိုင်းတွေဒီဘာလုံးမှာရေးရိုင်းမှုကလည်းကြီးတယ်အဲ့ဒါတော့ကောင်းပါတယ်
โอเคဒီတရုတ်နဲ့အမေရိကန်ကတကယ်တမ်းကတော့ကာဗွန်ဒိုင်အောက်ဆိုက်အများဆုံးညံ့ညမ်းမှုအများဆုံးထုတ်တဲ့နိုင်ငံတွေပေါ့နော်။အဲအဲ့ဒီမှာအဲ့ထဲမှာပေါ့နော်ဒီဂျပန်နိုင်ငံမှာအခုလုပ်နေတာလေးကိုပဲအထူးပြုပြီးတော့ပြောပြပေးပါ
။ဂျပန်နိုင်ငံကကျွန်တော်တို့ပေါ့နော်ဒီသိပ္ပံ Science Technology နဲ့ Innovation Council ဆိုတာကဂျပန်နိုင်ငံရဲ့ဒီပညာရေးပေါ်သုတေသနရောဒီသုတေသနအပိုင်းနဲ့ပတ်သက်တဲ့ဥဆောင်မှုအပိုင်းပေါ်တော့လိုင်းညီပေးတာဆိုတော့ကျန်ခဲ့တဲ့10နှစ်လောက်ကပေါ့နော်။သူတို့ကနေပြီးတော့စပြီးတော့လောက်ကဲဥစ္စာက SIP ဆိုတဲ့ project ပေါ့เนาะကျွန်တော်ရဲ့ဒီ background မှာပုံလေးတွေမှာလည်းပါပါတယ် SIP ဆိုတဲ့ဥစ္စာကဝင်ကြီးဌာနတွေဖွဲ့ချမှုလုံးဝမရှိတော့ဘူး sector တွေအစိုးရဌာနသုတေသနတွေ public ကတွေဖွဲ့ချမှုလုံးဝမရှိဘဲနဲ့ဝင်ကြီးဌာနတွေအားလုံးနဲ့မှာလွတ်လပ်လပ်ခေါင်းစဉ်တစ်ခုပုံမှာမူတည်ပြီးတော့လောက်ကြပါဆိုပြီးတော့ငွေချပြီးတာဒါပေမဲ့လောက်တဲ့ target ကတော့ညှာမြောက်တဲ့တည်ထွင်မှုပေါ့เนาะ innovation တွေ strategic innovation ဆိုတဲ့ဥစ္စာပါလာတဲ့အကြောင်းမို့သူကဂျပန်နိုင်ငံရဲ့မိတ်ဖက်နိုင်ငံမဟုတ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင်မလုပ်ကြဘူး။ဂျပန်နိုင်ငံအတွင်းမှာအဖြစ်ဖြစ်နိုင်ငံလုံးကြီးတွေကသူကြီးဆိုင်ပြီးလုပ်မယ်ဆိုတာ။အဲ့ဒီမှာတော့ကျွန်တော်ကိုနိုင်တယ်ထဲထဲဝင်တော့2014ခုနှစ်တည်းကနေစပြီးတော့ပင်လယ်ပိုင်းမှာကိုယ်တိုင်သမော်တွေပါတယ်သွားပြီးတော့ဥပဒနာမှာလည်းထဲထဲဝင်ပါတယ်။အဲ့ကောင်ဆိုရင် stage shop ဆို1 2ကနေ stage 3တောင်စတော့လို့လဲဆိုတော့ဒီကြံခဲ့တဲ့6လအတွင်းမှာဂျပန်မှာထူးထူးခြားခြားဖြစ်လာတယ်။ Moonshot project ဆိုတဲ့ program ဝင်းချော့ဆာနာမည်ကိုဟက်ကအားလုံးပြည့်တဲ့အတိုင်းပဲအပိုလိုကကဘာလာကိုသွားဖို့အတွက်ကိုလုပ်တဲ့အမျိုးပေါ့နော်သူကောင်းလဲအောင်မြင်မအောင်မြင်ဘူးဆိုတဲ့ဥစ္စာမသေးကြဘူး risk ကအရန်များတယ်ဒါပေမဲ့အောင်မြင်သွားခဲ့ရင်လည်းပြန်ရမယ့်ဥစ္စာကကဘာမှာပမာဆုံးဖြစ်မယ်ဆိုတဲ့အမျိုးကိုသူပြည်တနာအတွက်ကိုချပေးတာပေါ့နော်စုစုပေါင်း1 billion US dollar business ကိုတာမောက်တက်1 billion ချပေးဆိုတော့ကျွန်တော်သူပြည်တနာအဘက်မှာဒါမျိုးငွေရကျွန်မတခါမှမဖြစ်ခဲ့ဘူးမရခဲ့ဘူ
း Okay.ဆိုတော့ဒီသူတေသနာဟိုစီမံကိန်းတွေထဲမှာပေါ့เนาะထူးထူးခြားခြားအောင်မြင်တာလေးဟိုတစ်ခုလောက်ကိုပြောပြပေးပ
ါဟုတ်ကဲ့ခင်ဗျဟိုဘယ်လိုကောင်းလဲမြန်မာပြည်လဲစိတ်ဝင်စားလို့ပေါင်းပင်ဟာအနေနဲ့ပေါ့เนาะကျွန်တော်ကိုနိုင်လဲတန်ခဲ့တဲ့နှစ်လလောက်ကပဲအစည်းအဝေးမှာနားထောင်လဲရပြီးစိတ်ဝင်စားတဲ့အစားပေါ့သူတို့ခွင့်ပြုထားပြီးသားပါအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီမြို့ပြနေမှာအခုနိုင်ငံတိဆောက်တဲ့နေရာတွေမှာနေရာတိုင်းမှာတွေ့နေရတဲ့ concrete ဒီ concrete တွေကဟိုမြန်မာပြည်မှာဆိုလဲပြောကြပါတယ်ဒါတွေကဘယ်လိုကောင်းမလဲရေလည်းအရန်ဆုပ်တယ်ပူလည်းအရန်ပူတယ်လူတွေကချမ်းမိုင်တယ်လည်းမမြင်ဘူးဆိုတာမျိုးပြောကြတဲ့အပိုင်းတွေရှိတော့အဲ့တော့ဒီမှာတက္ကသိုလ်ကဆရာတွေနဲ့ဒီကုမ္ပဏီတွေဒီပတက္ကသိုလ်တွေနဲ့တွဲပြီးတော့လုပ်တဲ့တင်လာတဲ့ proposal ပေါ့နော်အချမ်းပြည့်ချက်ကသူကဒီ concrete တွေမှာရှိတဲ့ concrete တွေကိုအဟောင်းတွေကိုပဲဖြည်းဖြည်းအစ်စ်ထပ်လုပ်တဲ့ဟာမှာပဲဖြည်းသူကပုံစံပြောင်းပြီးတော့ calcium carbonate ပေါ့နော်အစ်စ်ကဟာသူက CO2 ကိုမထုတ်တော့တဲ့အပြင်ကိုသူက CO2 ကိုတတ်နိုင်တဲ့လောက်တော့ဆုပ်ပြီးတော့အဝင်းညနေမှာရှိနေ CO2 ကိုသဘောအတိုင်းပြီးတော့ဆုတ်သွားမယ်ဆိုတော့ဘောကျွန်တော်အစားအုပ်အစ်စ်တိုင်းအစ်စ်တိုင်းဆောက်လိုက်လမ်းတွေဆောက်လိုက်ဆောက်လိုက်ဆောက်လိုက်ဒီဟာကနေဖြစ်လာတဲ့အကွန်ကရစ်တွေအကုန်လုံးကပဝင်းညင်အတွက်ကိုအေးချမ်းမဲ့ဘယ်လိုပါမလဲလေထဲမှာညင်ညမ်းမှုတွေကိုဆုတ်ယူမဲ့အမျိုးကိုပြောင်းလဲမယ်ဆိုတာမျိုးเนาะနောက်တစ်ခုဥမာလေးလည်းပြောချင်တာကတော့သူကလည်းစင်တူပါတယ်ဒီ CO2 ကလေထဲမှာရှိတဲ့ CO2 ကိုသူကဆုတ်ပလိုက်မယ်ဆုတ်ပြီးရတယ်သူကအဲ့ CO2 ကနေပြီးတော့မှလူတွေပြန်သုံးလို့ရတဲ့မီသိန်းတို့ဓာတ်ငွေမျိုးကိုပြန်ပြောင်းပြီးထုတ်အဲ့ဒါကတော့အခုချိန်အထိလည်းစူးစမ်းတဲ့ဟာလေးရှိမှာပါ bio gas ဆို bio fuel တို့ကျွန်တော်တော်ရီဝိုင်းမှာတုံညတဲ့ဟာလေးပေါ့နောက်ချီရနေပြီးတော့ကျွန်တော်ပြန်သုံးလို့ရတဲ့လောင်စာသုံးတယ်ဒါပေမဲ့အဲ့ဒီအများကြီးအဆင့်မြင့်သွားတယ်ထောက်လို့တဲ့သူတို့တင်ပြထားတဲ့ပုံပြီးအဆင့်မြင့်ပြီးပို့ပြီးတော့ကြီးကြီးရဲ့ရောက်သုံးနိုင်တယ်အဲ့လိုသူတင်တာမျိုးကိုကျွန်တော်အခုတွေ့တော့ခုနှစ်ခုလောက်ရှိပါတယ်ဒါဆွမ်းရင်တစ်ခုနဲ့ဆိုင်တဲ့အစား
ဒါဆိုလို့ရှိရင်ပေါ့နော်ဒီကမ္ဘာလုံးမှာဒီ carbon dioxide တန်းငွေ short ချဖို့အတွက်လုပ်နေတာကပေါ့နော်ဟုတ်ကဲ့အချိန်လောက်ပါများဟိုတိတိတာတာများထူးကြမယ်လို့တုံ့တက်ချင်ပါနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီဂျပန်ရဲ့ဥပမာကိုကြည့်ရင်ပဲဖြစ်ဖြစ်ဒီ COP 26 ကဂလာစကိုမှာအခုပဲကြည့်ရင်ပဲဖြစ်ဖြစ်ပေါ့နော်2030ခုနှစ်ပေါ့နော်အခုလာမယ့်10နှစ်ကိုကျွန်တော်တို့ကတိတိတာတာကြီးပြောင်းလဲဖြစ်အောင်ဘတ်ဂျက်ထားတယ်ဆိုတော့အရန်ကိုတိတိတာတာကြီးပြောင်းအောင်ဘတ်ဂျက်တွေကိုလည်းဖြည့်ပြီးထားတယ်ဒါကတော့ဒီဘယ်လိုခေါ်မလဲနှစ်ရှစ်စီမံကိန်းတစ်ခုမှာဘာပဲဖြစ်ဖြစ် project အစ်စ်ကြီးတစ်ခုစီမံကိန်းတစ်ခုအစ်စ်တစ်ခုဖြစ်လာပြီဆိုရင်ကအစပိုင်းမှာအားလုံးကအားကျုံးမှန်တဲ့လုပ်ကြတဲ့အတွက်ကိုအဲ့ဒါကိုအဆင်ပြေအောင်မလို့ဒီ10နှစ်ကိုမှားထားတယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါ2030ခုနှစ်မှာကျွန်တော်တို့ကတိတာတဲ့ပြောင်းလဲမှုတွေပေါ်လာမှာ
။ဂျပန်နိုင်ငံအနော်ဘူမိသိပ္ပံနဲ့နည်းပညာဆရာကဒေါက်တာမိုးကျော်ကြီးကိုဈေးရပြီးတော့ဆင်ပြပေးကြပါမယ်။
တော်ကီမျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင
်ကမောရီယဝန်ကြီးချုပ်ဟွန်ဆန်ဟာနေပြည်တော်ကိုဒီကနေ့ရောက်လာပြီးစစ်ကောင်စီကခန့်ထားတဲ့နိုင်ငံရေးဝန်ကြီးဦးနှောက်မောင်လင်းကလေဆေးမှကြိုဆိုခဲ့ပါတယ်ညနေအစောပိုင်းမှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံတဲ့တဲ့ရင်ကိုစစ်ကောင်စီဘဏ်ရုပ်သံတဲ့တဲ့တွေကထုတ်လွှင့်သွားပါရယ်အဲဒီလိုတွေ့ဆုံဆွေးနွေးပွဲအတွင်းမှာနှစ်နိုင်ငံရေးရာကိစ္စရပ်တွေတဲမှာစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရယ်အမေရိကန်ကွန်ဂရက်လွှတ်တော်ကိုစီးနေအကြံဖက်ခဲ့တဲ့ဒီနှစ်ပြည့်အခမ်းအနားတွင်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရေစီစံတန်ဘိုးတွေမထိခိုက်အောင်ကာကွယ်ကြဖို့ပန်ကြားလိုက်ပါရယ်ထိုင်းနိုင်ငံမှာအိုမီကရွန်ဗီဇာမျိုးကွဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပုံများလာပြီးတဲ့နောက်ပြည်ပကဝင်လာသူတွေတိကျခွင့်နဲ့ရေးသတ်မှတ်ချက်ကင်းလွတ်ခွင့်အစီအစဉ်ဆိုင်ငံထားတာကိုတူးချက်မှာဖြစ်တယ်လို့နောက်ထပ်ကန့်သတ်ချက်အသစ်တွေလည်းချမှတ်မယ်လို့ထိုင်းဆိုရကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ကဒီကနေ့ပြောပါရယ်ဒီကမ္ဘာလုံးမှာအိုမီကရွန်ကိုဗစ်ဗီဇာမျိုးကွဲကူးစက်မှုမြင့်မားပြီးတော့ကူးစက်သူပေါင်းတန်း300ကျော်နဲ့သေဆုံးသူပေါင်း9000ကျော်ပြီလို့ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စာရင်းတွေမှာသိရပါရယ်ခင်ဗျာ
တောက်ချာညာရဲ့နောက်ဆုံးရသတင်းကြီးညုတ်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဆန္ဒပြကြပါစီရှင်
This program has come to you from the Voice of America, Washington.